Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်စက်တင်ဘာလ17ရက်ဗုဒ္ဓနေ့နေ့ကင် VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 2440.51 အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနာဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျမ Thank you ထိုက်ပါကိုရမင်းထွန်းနဲ့အတူသတင်းညီကြီးညာပါမယ်။အမေရိကန်အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဂျွန်ဘောလ်တန်ကိုသမ္မတဒေါ်နယ်ထရန့်ကယာရုကဖယ်ရှားလိုက်ပါတယ်။ကုလသမဂ္ဂရဲ့မြန်မာဆန်ရလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်တရာဖွဲ့စည်းမှုအပေါ်မြန်မာဆွေရကအပြင်းထန်ဆန့်ကျင်ကန့်ကွက်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်။
အခုလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေပြီးနားဆင်ရမှာကတော့သမ္မတထရန့်ရဲ့၃နှစ်သက်တမ်းအတွင်း၃ရောက်မြောက်မြို့သားလုံခြုံရေးကြံပေးကိုမနေ့အင်္ဂါနေ့ကယာရုကဖယ်ရှားလိုက်တဲ့အကြောင်းမြန်မာပြည်ဆိုင်ရာသတင်းစာတွေမှာတော့မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုဆက်ဖက်ရာကျနေတဲ့ WIM ရဲ့လုပ်ငန်းစဉ်တွေနဲ့နိုင်ငံတကာခုံရုံးစီရင်မှုတွေကိုလက်ခံမှာမဟုတ်တဲ့အကြောင်
းမြန်မာ strongly objected the establishment of WIM which is an extension of FFN and another step of
ကုလဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းရဲ့တုံ့ပြန်ချက်နဲ့တူထုတ်လွှင့်ပေးသွားပါမယ်။ရခိုင်ပြည်နယ်အတွင်းမနေ့ကလက်တယ်မပေါ်ပဲအသက်ခံရသူ2ဦးရဲ့အမှုကိုတည်မှုတည်ခင်းဖွင့်စုံစမ်းနေပြီးရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့အစိုးရစစ်တပ်တို့ကတော့အပြန်အလှန်ဆွဆွဲနေကြပါတယ်။ထိုင်းမြန်မာနယ်စပ်မှာမူးယစ်ဆေးကုန်တွေတွေနဲ့နေသားဆောင်တပ်တို့အပြန်အလှန်ပစ်ခတ်မှုရှိခဲ့ပြီးစိတ်ကြွဆေးပြားတပန်းကျော်ကိုဖမ်းဆီးရခြင်းမှီပါတယ်။ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမသိသိထိုင်တဲ့ကိုရမင်းထွန်းတို့ပြောပြပါမယ်ရှင
်။အမေရိကန်မျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ကိုယာရုကဖယ်ရှားလိုက်တာကသမ္မတဒေါ်နယ်ထရန့်ရဲ့နိုင်ငံခြားရေးမူဝါဒပြောင်းလဲမှုသဘောမတက်ရောက်ဘူးလို့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကပြောဆိုလိုက်ပါတယ်။အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဂျွန်ဘောလ်တန်ကိုယာရုကဖယ်ရှားကြောင်းသမ္မတထရန့်ကကြေညာပြီးနှစ်နာရီလောက်မှပဲနိုင်ငံခြားရေးဝန်ကြီးပွန်ပီယိုကကမ္ဘာတစ်လွှာကဘယ်ကောင်းဆောင်မှအစိုးရအဖွဲ့တွေကတဦးထွက်သွားတာကြောင့်သူတို့ရဲ့လက်ခံယုံကြည်ချက်ကိုပြောင်းလဲလိမ့်မယ်လို့မထင်ကြောင်းနဲ့သမ္မတထရန့်ရဲ့နိုင်ငံခြားရေးမူဝါဒကလည်းအရေးကြီးတဲ့အနေအထားမှပြောင်းလဲပါလိမ့်မယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်။အကြမ်းဖက်ဝါဒတိုက်ဖြတ်ရေးအတွက်ဒဏ်ခတ်ပိတ်ဆို့မှုတိုးမြင့်တဲ့သမ္မတရဲ့ညွှန်ကြားချက်နဲ့ပတ်သက်ပြီးရှင်းလင်းဖို့ဗန်ဒါယီဝန်ကြီးစတီဗင်မနျူချင်နဲ့အတူနိုင်ငံခြားရေးဝန်ကြီးပွန်ပီယိုကအင်ဗျူရောသတင်းကမ်းမှာတက်ရောက်ခဲ့တာဖြစ်ပါတယ်။အမျိုးသားအကြံပေးပုဂ္ဂိုလ်ဘောလ်တန်ကဒီသတင်းစာရှင်းလင်းပွဲမှာအတူတက်ရောက်ဖို့အစီအစဉ်ရှိခဲ့တာပါ။ဒါပေမဲ့လည်းသတင်းစာရှင်းလင်းပွဲမတိုင်မီနိုင်ပိုင်းအလို့မှာပဲသူ့ကိုယာရုကဖယ်ရှားကြောင်းကြေညာချက်လဲထွက်လာတာဖြစ်ပါတယ်။အင်ဗျူရောမှာတာဝန်ထမ်းဆောင်ဖို့မလိုတော့တဲ့ဘူးလို့မနေ့ညကဂျွန်ဘောလ်တန်ကိုအသိပေးပြီးဖြစ်ကြောင်းဘောလ်တန်ရဲ့အကြံပြုချက်အများပြားကသူနဲ့အကြည့်အကျဲသဘောထားကွဲလဲပြီးအစိုးရရင်းကတခြားသူတွေနဲ့လည်းသဘောထားကွဲပြားတာကြောင့်သူ့ကိုနှုတ်ထွက်ဖို့ပြောလိုက်တာဖြစ်ပြီးဒီမနေ့မှနှုတ်ထွက်စာတင်တယ်လို့သမ္မတထရန့်ကတွစ်တာမှာအင်္ဂါနေ့ကရေးသားခဲ့ပါတယ်ရှင်
စက်တင်ဘာ19ရက်နေ့မှာကျင်းပမယ့်အစ္စရေးနိုင်ငံရွေးကောက်ပွဲမှာသူတာအနိုင်ရရဲ့အသိပိုက်ခံအနောက်ဘက်ကဒေသတစ်စိတ်တစ်ပိုင်းကိုအစ္စရေးပိုင်နဲ့တည်ထက်သွင်းဖို့အစီအစဉ်ရှိတယ်လို့အစ္စရေးဝန်ကြီးချုပ်ဘန်တမန်နတညာဟုကပြောကြားလိုက်ပါတယ်။အင်္ဂါနေ့ကတိုက်ရိုက်ထုတ်လွှင့်ခဲ့တဲ့ရုပ်မြင်သံကြားအစီအစဉ်မှာသူကဂျော်ဒန်လွင်ပြင်နဲ့ပင်လယ်ဒေသမြောက်ပိုင်းကိုအစ္စရေးအထောက်ကြားအာဏာပိုင်နဲ့တည်ထက်သွင်းဖို့စဉ်းစားထားတယ်လို့ပြောသွားခဲ့ပါဗျာ။ဒါအချိန်ကာလအတော်ကြာပြည့်နေပြီဖြစ်တဲ့ Israel Palestine ပြည်ပကကိုတိတိတတ်တကြီးပြောင်းလဲသွားစေနိုင်ပါတယ်။ Palestine လူမျိုးရေးဖွဲ့PLO အမှုဆောင်ကော်မတီဝင် Hanan Ashwari ကဘယ်လိုနေပြည်သိမ့်ပတ်မှုမျိုးမဆို Israel Palestine ငင်းကြိုင်းရရှိမှုကိုဖြည့်ဆည်းစေမှာဖြစ်တယ်လို့ Twitter မှာရေးသားခဲ့ပါတယ်။ Palestine ဝန်ကြီးချုပ် Mohammed Sattar ကလည်း Israel ကောင်းဆောင်ဟာငင်းကြိုင်းဖြစ်စဉ်ကိုဖြည့်ဆည်းသူအဓိကတရားခံဖြစ်တယ်လို့ပြောပါတယ်။ Israel ဝန်ကြီးချုပ် Netanyahu ရဲ့ကြေညာချက်ကအနောက်ဘက်ကဂျူးချေချအခြေစိုက်စခန်းတွေကို Israel ရောက်တည်သွင်းမှုအရင်ကသူကရီပီတာကိုထပ်လောင်းတည်ပြလိုက်တာပါ။ဒါပေမဲ့အချိန်တော်ကြာဆောင်ဆိုင်နေခဲ့ရတဲ့ American ပြည်ထောင်စုရဲ့ငင်းကြိုင်းအဆိုပြီးချက်ကိုမထုတ်ပြန်ခဲ့တဲ့ American သမ္မတ Donald Trump နဲ့မဆွေးနွေးသေးခင်နေပြည်တော်တုံးမှာမဟုတ်ဘူးလို့လည်းသူကပြောပါတယ်အခုတိတော့ American သမ္မတအင်ပီရိုကဒီကိစ္စဝေဖန်ချက်ပေးတာမရှိသေးပါဘူးဒါပေမဲ့သမ္မတ Trump အစိုးရကအနောက်ဘက်ကတစိမ့်တည်တဲ့ Israel နဲ့မြေတဲ့ထွက်သွင်းမှုအရေးသဘောထားကိုလက်တင်ခံထားခဲ့ပါတယ်
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဂျာဝင်ဆွတ်ဖက်မှုနဲ့ရုရှားအစိုးရလုပ်ငန်းတွေကိုထဲထဲဝင်ဝင်သိနေတဲ့ရုရှားတရှုတဦးကအမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA အဖွဲ့ထဲမှာရှိခဲ့တယ်လို့အမေရိကန်သတင်းဌာနကြီးတွေဖြစ်တဲ့ CNN နဲ့ New York Times တို့ကတင်းလာနေတုန်းကဖော်ပြကြပါတယ်ဘယ်သူဘဝဖြစ်တယ်ဆိုတာကိုအမေရိကန်သတင်းဌာနကြီးတွေကနာမည်နဲ့တကွဖော်ပြတာမရှိပေမဲ့လို့ရုရှားသတင်းတချို့တော့နာမည်ကိုပါဖော်ပြနေကြပါတယ်ရုရှားဆိုရပြောခွင့်ရဒမက်ထရီပက်စကော့ကတော့အခုလိုရုရှားသတင်းတွေထဲမှာဖော်ပြခံရသူဟာတမရရုံးမှာအလုပ်လုပ်ခဲ့ဘူးတာမှန်ပေမဲ့ထိတ်တန့်တာဝန်ယူခဲ့ဘူးသူမဟုတ်တလို့တမရပူတင်နဲ့ဓာတ်ရိုက်အဆက်အသွယ်ရှိသူလည်းမဟုတ်ဘူးလို့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။အဲ့ဒီလူကိုလွန်ခဲ့တဲ့နှစ်တော်ကြာကတည်းကတာဝန်ကနေဖယ်ရှားခဲ့တယ်လို့လည်းပြောခွင့်ရပက်စကော့ကပြောပါတယ်အမေရိကန်သတင်းတွေမှာတော့ဒီရုရှားတရှိုဟာရုရှားကနေထွက်ခွာဖို့ CIA ကအစောပိုင်းကန့်လှန့်တာကိုလက်မခံခဲ့တဲ့နောက်သူ့နဲ့လုပ်ငန်းတွေကို2018ခုနှစ်မှာရိုက်ပစ်လိုက်တာလို့ဖော်ပြကြပါတယ်။သူ့ကိုအခုလိုအရေးပါတဲ့ထောက်လှမ်းရေးလုပ်ငန်းတွေကနေ CIA ကဖယ်ရှားလိုက်တာဟာသမ္မတဒေါ်နယ်ထရန့်ရဲ့အစိုးရအဖွဲ့ဝင်တွေရဲ့ထိတ်တန့်အချက်လက်တွေပေါက်ကြားမှာကိုစိုးရိမ်နေအတွက်ဖြစ်တယ်လို့လဲ CNN သတင်းကဖော်ပြပါတယ်။
ပါကစ္စတန်နိုင်ငံကစစ်သွေးကြခေါင်းဆောင်တွေဖြစ်တဲ့မော့ဖတီမော်ဝါလီမာဆူဒ်ကိုအမေရိကန်ပြည်ထောင်စုကနိုင်ငံတကာအကြမ်းဖက်သူတူအဖြစ်ကြေညာလိုက်ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဌာနကအင်ကာနေမှာထုတ်ပြန်ခဲ့တဲ့ကြေညာချက်မှာပါကစ္စတန်တာလီဘန်လို့လူသိများတဲ့တရားမဝင်အဖွဲ့အစည်းဖြစ်တဲ့ Tariq Al Taliban Pakistan TTP ရဲ့ခေါင်းဆောင်ဖြစ်တဲ့ဝါလီမာဆူဒ်ကိုအကြမ်းဖက်သမားအဖြစ်ကြေညာခဲ့တာပါတယ်။မာဆူဒ်ရဲ့လက်အောက်မှာ TTP ကပါကစ္စတန်နိုင်ငံအတွင်းအသက်သေဆုံးခဲ့ရတဲ့အကြမ်းဖက်မှုတိုက်ခိုက်မှုအများပြားမှာတာဝန်ရှိတယ်လို့လည်းကြေညာချက်မှာပါရှိပါတယ်။မာဆူဒ်ဟာအာဖဂန်နစ္စတန်အတွင်းကအမေရိကန်တပ်ဖွဲ့တွေနဲ့ဒေသခံတပ်ဖွဲ့တွေကိုလည်းတိုက်ခိုက်ခဲ့နေတယ်လို့ယူဆကြပါတယ်။အမေရိကန်တို့ရဲ့ drones ရဲ့တိုက်ခိုက်မှုကြောင့် TTP ခေါင်းဆောင်မူလာဖဇူလာသေဆုံးခဲ့ပြီးတော့2018ခုနှစ်ဇွန်လမှာမာဆူဒ်ဟာ TTP ရဲ့ခေါင်းဆောင်ဖြစ်လာခဲ့တာပါ။အင်္ဂလန်ကထုတ်ပြန်တဲ့အမေရိကန်နိုင်ငံသားဝန်ကြီးဌာနထုတ်ပြန်ချက်မှာကမ္ဘာလုံးဆိုင်ရာအကြမ်းဖက်ခေါင်းဆောင်12ဦးရဲ့အမည်စီးရင်ပါရှိခဲ့ရမှာ Hezbollah, Hamas, Palestine Islamic Jihad, ISIS, ISIS Philippines, ISIS North Africa တို့ပါဝင်ခဲ့ပါတယ်ခင်ဗျာ
VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 MHz လိုင်းဒိုမီတာ40 kHz 9.33 MHz လိုင်းဒိုမီတာ57 kHz 9.85 MHz နဲ့လိုင်းဒိုမီတာ190 kHz 1.95 MHz တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOE မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဟူးနေ့မနက်ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်။မြန်မာနိုင်ငံတွင်းကလူ့အခွင့်အရေးချိုးဖောက်မှုတွေကိုရာဇဝတ်ကြောင့်အရာအရေးယူတရားစွဲဆိုနိုင်ရေးလုပ်ငန်းစဉ်ဆလိုက်တဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်တရား WIMM ဖွဲ့စည်းမှုကိုမြန်မာအစိုးရကအပြင်းထန်ဆန့်ကျင်ကန့်ကွက်လိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျီနီဗာအခြေစိုက်ကုလသမဂ္ဂရဲ့မြန်မာတန်အမတ်ကြီးဦးကျော်မိုးထွန်းကကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှစက်တင်ဘာလ10ရက်နေ့ကအခုလိုကန့်ကွက်တာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့ကုလသမဂ္ဂစုံစမ်းရေးရန်တရားအနေနဲ့မြန်မာနိုင်ငံတွင်းကစိုးရွားတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေအပေါ်ရာဇဝတ်ကြောင့်အရာအရေးယူတရားစွဲဆိုနိုင်ဖို့လုပ်ငန်းစဉ်တွေစတင်ကြောင်းသူတို့ရဲ့လုပ်ငန်းစဉ်တွေမှာနိုင်ငံတကာဘက်ကရောမြန်မာနိုင်ငံအနေနဲ့ပါပူးပေါင်းဆောင်ရွက်ဖို့အဖွဲ့အစည်းအကဲနီကိုလာခွန်ဂျမ်ကတနင်္လာနေ့တုန်းကလူ့ခွင့်ရေးကောင်စီမှရှင်းလင်းတိုက်တွန်းခဲ့တာပါမြန်မာအစိုးရဘက်ကတော့ဒီအဖွဲ့ဖွဲ့တာကိုအပြင်းထန်ဆန့်ကျင်ကန့်ကွက်သလိုပူးပေါင်းဆောင်ရွက်မှုလည်းမလုပ်ဘူးလို့ရည်ရည်ပြတ်ပြောဆိုလိုက်တာဖြစ်ပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံဆိုရအင်ကာနေမှာရိုဂျာဒုက္ခတဲ့စကန်ရဲ့အတွင် 3G နဲ့ 4G အင်တာနက်ဝန်ဆောင်မှုတွေကိုဖြတ်တောက်လိုက်ပြီးဖြစ်ပါတယ်။ Technet နဲ့ Ukhya Scan နယ်မြေတွေမှာဝန်ဆောင်မှုပေးနေတဲ့ကုမ္ပဏီတွေအားလုံးအင်တာနက်လိုင်းတွေကိုဖြတ်တောက်ပစ်ဖို့အစိုးရကအမိန့်ပေးခဲ့တယ်လို့လည်းဘင်္ဂလားဒေ့ရှ် Mobile ဆက်သွယ်ရေးလုပ်ငန်းဆောင်ရွက်သူများအသင်းအထွေထွေအတွင်းရေးမှူး SM Fahad ကကြေညာချက်ထုတ်ပြန်ကြေညာခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ကတာညက်နဲ့အခုအမျိုးတွေမှာဒုက္ခသည်စကန်3000ဆင်ရှိပါတယ်။ 2G အင်တာနက်ဝန်ဆောင်မှုတွေကတော့ဆက်ရှိနေပါဦးမယ်။ဘင်္ဂလားဒေ့ရှ်ကဆက်သွယ်ရေးဆိုင်ရာကြွမ်းကျင်သူတူရဲ့ပြောကြားချက်အရတော့ 2G line ဟာအချက်လက်တွေလွှဲပြောင်းပေးဖို့ရယူဖို့နဲ့ mobile internet အသုံးပြုဖို့သိနှေးလွန်းတယ်လို့ဆိုပါတယ်။ဒီလို internet line တွေဖြတ်တောက်တာကြောင့်ဒုက္ခသည်တွေမယုံမကြည်မယုံနိုင်ပဲတန်းတော့ဖြစ်ခဲ့ရတယ်လို့ဆိုပါတယ်။
Eritrea နိုင်ငံဟာဆိုရင်ကမ္ဘာပေါ်မှာမီဒီယာအပေါ်စင်စာတီးဖြတ်မှုအများဆုံးနိုင်ငံဖြစ်တယ်လို့သတင်းသမားများကာကွယ်ဆောင်ရှောက်ရေးအဖွဲ့ CPJ ကပြောဆိုလိုက်ပါတယ်အမေရိကန်ပြည်တော်စုနယူးယောက်အခြေစိုက် CPJ သတင်းသမားများကာကွယ်ဆောင်ရှောက်ရေးအဖွဲ့ကအင်ကာနဲ့ထုတ်အစီရင်ခံစာတင်းမှာအီရစ်ထရီးယားကိုကမ္ဘာပေါ်မှာစင်စာတီးဖြတ်မှုအများဆုံးထိတ်တန့်စေနိုင်ငံစည်းရင်းရဲ့ထိတ်ဆုံးမှာဖော်ပြတာဖြစ်ပါတယ်။အီရစ်ထရီးယားရဲ့ရုပ်သံလွှင့်မီဒီယာအပေါ်တရားဝင်ဆက်ပြီးချုပ်ကန့်ထားပြီးနိုင်ငံပိုင်မီဒီယာကသတင်းထုတ်တွေကိုလည်းထိန်းချုပ်ထားတဲ့အပြင်သတင်းအချက်အလက်တွေရရှိရာတခြားရင်းမြစ်တွေဖြစ်တဲ့အစိုးရထိန်းချုပ်တဲ့အင်တာနက်နောက်ပြပရေဒီယိုအသံလွှင့်ဌာနတွေကိုလည်းတားမြစ်ထားတယ်လို့စောင့်ကြည့်အဖွဲ့ CPJ ကပြောပါတယ်။ဆာဟာရာတက္ကနာယတောင်ပိုင်းအာဖရိကဒေသတွင်းမှာအီရစ်ထရီးယားနိုင်ငံကသတင်းထောက်တွေကိုဖမ်းဆီးထောင်ချမှုအဆိုးအဆုံးနိုင်ငံ2018ခုနှစ်ဒီဇင်ဘာလနောက်ပိုင်းအနည်းဆုံးသတင်းထောက်16ယောက်ကိုထောင်ချခဲ့တယ်လို့လည်းအစိုးရခန့်စားကဖော်ပြထားပါတယ်
။ကမ္ဘာ့ Apple Company ဟာအင်္ဂါနေ့မှာသူ့ရဲ့နောက်ဆုံး iPhone မျိုးစားကိုထုတ်ပြန်ခဲ့ပါတယ်။iPhone 11လို့ခေါ်တဲ့အဲ့ဒီနောက်ဆုံးတော့ smartphone ဟာအရင် model တွေနဲ့တိတ်အများကြီးမကွာပါပဲ triple camera တက်ဆင်ထားပါတယ်အဲ့ဒီကင်မရာကိုပြိုင်ဘက် Samsung နဲ့ Huawei ဖုန်းတွေမှာပါရှိပြီးသားဖြစ်ပါတယ်အခုနောက်ဆုံးထုတ် iPhone 11ဟာအရင်ကထုတ်လုပ်ခဲ့တဲ့ iPhone တက်ဈေးပုံမှန်တက်တာပြီးအဲ့ဒီဖုန်းတက်ကိုဝယ်ယူသူတွေအနေနဲ့ Apple company ရဲ့ TV Plus video internet line ကို November လကစလို့တစ်နှစ်အခမဲ့30ခွင့်ရမှာဖြစ်ပါတယ်ဒီလို smartphone အသစ်ထုတ်ပြန်ခဲ့ပြီးတဲ့နောက် New York Wall Street မှာ Apple company ရဲ့အစုရှယ်ယာတန်ဖိုးတရာခံတို့မြင့်တက်ခဲ့ပါတယ်ခင်ဗျာ
စက်တင်ဘာလ17ရက်ဗုဒ္ဓဟူးနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံတကာသတင်းတွေကိုမသိင်ကြီးထိုင်တဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်အခုနားဆင်ကြရမယ့်သတင်းဆောင်ပါတွေဆက်သွယ်မိ мян ချက်တွေထဲမှာတော့အရင်ဆုံးအမေရိကန်အမျိုးသားလုံခြုံရေးအကြံပေးကိုတမရကယာရုကထုတ်ပယ်လိုက်တဲ့အကြောင်းနဲ့စပါမယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်တန်ကိုအင်ကာနေ့မှာယာရုကဖယ်ရှားလိုက်တာပါအမျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်တန်နဲ့သမ္မတထရမ့်ကြားမှာအီရန်အရေးအာဖဂန်နစ္စတန်နဲ့တခြားကမ္ဘာအရေးကိစ္စတွေမှာပါအကြီးအကျယ်သဘောထားကွယ်လှဲခဲ့တာဖြစ်ပါတယ်ဒီကြောင်းသတင်းတောက် Jeff Custer ရဲ့သတင်းလွှာကိုမတ်သိန်ဂေထိုက်ကပြောပြပေးမှာပါရှင်
သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်တန်ကိုတနင်္လာနေ့ညကယာရုကနှုတ်ထွက်ခိုင်းခဲ့ပြီးအင်ကာနိမှာတော့ယာရုကဖေရှားကြောင်းကြေညာခဲ့တာပါအမေရိကန်သမ္မတအင်ဖြူရောမှာတာဝန်ထမ်းဆောင်မှုမလို့တော့ဘူးလို့မနေ့ညကဂျွန်ဘော်တန်ကိုအတိပေးပြီးပြီဖြစ်ကြောင်းဘော်တန်ရဲ့အကြံပြုချက်အများပြကသူနဲ့အကြီးအကျယ်သဘောထားကွယ်လွယ်ပြီးအစိုးရအတွင်းကတခြားသူတွေနဲ့လည်းသဘောထားကွယ်ပြားတာကြောင့်ဂျွန်ဘော်တန်ကိုနှုတ်ထွက်ဖို့ပြောလိုက်တာဖြစ်ပြီးဒီမနေ့မှနှုတ်ထွက်စာတင်တယ်လို့သမ္မတထရန့်ကတွစ်တက်မှာအင်ကာနိကရေးသားခဲ့ပါတယ်အမျိုးသားလုံခြုံရေးအကြံပေးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့အတွက်ဂျွန်ဘော်တန်ကိုကျေးဇူးတင်ကြောင်းသမ္မတကပြောဆိုပြီးနောက်သတင်းပတ်ထဲသူ့နေရာမှာအစာထိုးခန့်အပ်မယ်လို့လည်းပြောပါတယ် Republican အစိုးရ30တာဝန်ထမ်းဆောင်ခဲ့သူဂျွန်ဘော်တန်ကကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေမှာသဘောထားတင်းမာသူအဖြစ်ရှုမြင်ခံရပြီး2018ခုနှစ်မတ်လမှာသမ္မတအင်ဂျူရောရဲ့အမျိုးသားလုံခြုံရေးအကြံပေးအဖြစ်သမ္မတထရန့်ကခန့်အပ်ခဲ့တာဖြစ်ပါတယ်။သမ္မတထရန့်ရဲ့အရင်အမျိုးသားလုံခြုံရေးအကြံပေးစစ်တပ်ဒုတိယဗိုလ်ချုပ်ကြီး HR McMaster ရဲ့နေရာကိုဂျွန်ဘော်တန်နဲ့အစားထိုးတာဖြစ်ပါတယ်။ဂျွန်ဘော်တန်ကသမ္မတနဲ့မကြာခဏသဘောထားကွယ်လွယ်တယ်လို့အင်ဂျူရောဒုတိယပြန်ကြားရေးတာဝန်ခံဟိုဂန်ဂစ်လီကသမ္မတအင်ဖြူရောအပြင်ဘက်မျက်ခင်းပြင်မှာသတင်းထောက်တွေကိုအခုလိုပြောပါတယ
် John Bolton priorities and policies just don't line up with the president's
and John Bolton ရဲ့ဦးစားပေးကိစ္စတွေနဲ့ဥပဒေတွေနဲ့သမ္မတနဲ့မကိုက်ညီပါဘူးယာရုလက်ကန်သမ္မတအနေနဲ့သူ့ရဲ့အစီအစဉ်တွေကိုအကောင့်ထဲပေါ်ဖို့ပုံကူတူတူတယောက်ကိုခန့်အပ်နိုင်ပါတယ်ဒါပေမဲ့အကောင့်ထဲပေါ်လာနိုင်စရာမရှိတာကြောင့်သမ္မတကအပြောင်းလဲလုပ်လိုက်တာပါ
ဂျွန်ဘော်တန်ယာရုကထွက်တဲ့အချိန်ဟာဆိုရင်အမေရိကန်ရဲ့အတင်းမာဆုံးရန်ဘက်တွေဖြစ်တဲ့မြောက်ကိုရီးယား၊အီရန်တို့နဲ့သမ္မတထရန့်ကတန်တမာရေးလမ်းကြောင်းဖွင့်နေခြင်းနဲ့လည်းတိုက်ဆိုင်နေတာပါသမ္မတထရန့်ရဲ့အခုလိုဆောင်ရွက်ချက်တွေဟာဆိုရင်မြောက်ကိုရီးယားနဲ့အီရန်ဟာအကြီးအကျယ်မယုံကြည်ရသူတွေအဖြစ်ရှုမြင်ကြတဲ့မစ္စတာဘော်တန်တို့လိုသဘောထားတင်မာတဲ့အစိုးရတာဝန်ရှိသူတွေအတွက်တော့စိတ်အနှောက်အယှက်ဖြစ်စရာပါနျူကလ িয়ার အစီအစဉ်ကိုဆွတ်လွတ်ဖို့ရော အင်းကြီးချင်းနိုင်ငံတွေကိုပါရိုက်ခတ်စေတဲ့ဒုံးကျည်ပြစ်လွတ်မှုတွေလည်းထပ်ခါလုပ်နေပေမဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကိုသမ္မတထရန့်ကဆက်ပြီးစည်းရုံနေတာပါဒါအပြင်အီရန်သမ္မတဟက်ဆန်ရိုဟာနီနဲ့လည်းတင့်တော်တဲ့အချိန်မှာတွေ့ဆုံလို့ကြောင်းသမ္မတထရန့်ကပြောဆိုထားပါတယ်အချံပေးပေါ်တန်နဲ့သမ္မတထရန့်ကြားသဘောထားကွဲပြားမှုတွေကဒီလပိုင်းနေ့အတွင်းပိုပြီးပြင်းထန်ခဲ့ပါတယ်အီရန်ဘက်ကအမေရိကန်ရဲ့ထောက်လှမ်းရေးဒရုန်းယာဉ်ကိုပစ်ချခဲ့မှုအပေါ်လက်တုံပြန်တိုက်ခိုက်မဲ့အစီအစဉ်ကိုသမ္မတထရန့်ကပယ်ဖျက်လိုက်ပြီးတောင်နှမြောက်ကိုရီးယားနှစ်နိုင်ငံကြားစစ်မဲ့ဆုံးမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းနဲ့တွေ့ဆုံဖို့နဲ့မြောက်ကိုရီးယားဘက်ချမ်းကိုဖျက်ကူးခဲ့ပြီးတဲ့နောက်မပြေလည်မှုတွေပိုတိုးခဲ့ပါတယ်။မစ္စတာဘိုတန်ကတော့အီရန်ကိုတိုက်ခိုက်ဖို့လိုလားခဲ့ပြီးမြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်မှုတွေကိုလည်းပွန့်ပွန့်လင်းလင်းဝေဖန်ခဲ့တာပါ။အင်ပီရိုသတင်းကမ်းမှလုတ်တဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဗန်ဒါယွဝန်ကြီးစတီဗင်မနူချင်တို့နဲ့အတူဂျွန်ဘော်တန်တက်ရောက်ဖို့မိနစ်60အလိုမှာသူ့ကိုယာရုကထုတ်ပယ်ကြောင်းသမ္မတထရန့်ရဲ့ကြေညာချက်ထွက်လာတာပါအစိုးရအဖွဲ့ဝင်ဝန်ကြီးနှစ်ဦးသာရောက်လာခဲ့တဲ့အင်ပီရိုသတင်းစာရှင်းလင်းပွဲမှာတော့ဂျွန်ဘော်တန်ကိုယာရုကထုတ်ပယ်တဲ့ကိစ္စကိုသတင်းထောက်တွေကမေးမြန်းခဲ့ကြပါတယ်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကတော့အစိုးရရဲ့ဦးစားပေးကိစ္စရပ်တွေနဲ့နိုင်ငံခြားရေးမူဝါဒရှိမှန်းချက်တွေကမပြောင်းလဲဘူးလို့ဖြေကြားသွားပါတယ်
။ But I don't think any leader around the world should make any
ကဘာတလောကဘေကောင်းဆောင်မှာအစိုးရဖွဲ့တွေကတူးထွက်သွားတာကြောင့်သူတို့ရဲ့လက်ခံယုံကြည်ချက်ကိုပြောင်းလဲလိမ့်မယ်လို့ကျွန်တော်မထင်ပါဘူး။သမ္မတထရန့်ရဲ့နိုင်ငံခြားရေးမူဝါဒကလည်းအရေးကြီးတဲ့အနေအထားမှာပြောင်းလဲပါလိမ့်မယ်
။သမ္မတ George W. Bush လက်ထက်ကကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့သူ Bolton ကသမ္မတထရန့်ကိုထောက်ခံတဲ့ Fox News Channel မှာသုံးသပ်သူအဖြစ်လုပ်ခဲ့ပြီးတဲ့နောက်သမ္မတထရန့်အစိုးရမှခန့်အပ်ခံရတာဖြစ်ပါတယ်။ယာရုခဖယ်ရှားခံရတဲ့ Mr. Bolton ရဲ့နေရာမှာတော့ Charlie Kupperman ကယာယီအမျိုးသားလုံခြုံရေးအကြံပေးအဖြစ်တာဝန်ယူမယ်လို့လည်းအင်ဗျူရောကကြေညာပါတယ်။ American သမ္မတ Donald Trump အစိုးရလက်ထက်ပထမဆုံးအမျိုးသားလုံခြုံရေးအကြံပေးအဖြစ်ရွေးချယ်ခံရသူကတော့စစ်တပ်ကအငြိမ်းစားဒုတိယဗိုလ်ချုပ်ကြီးမိုက်ကယ်ဖလင်းဖြစ်ပြီးယာရုတာဝန်ထမ်းဆောင်ပြီးတလမပြည့်ခင်မှာပဲယာရုကထုတ်ပယ်ခံရတာဖြစ်ပါလေ။သမ္မတဒေါ်နယ်ထရန့်ရဲ့တက်တန်းသုံးနှစ်တာကာလအတွင်းအမျိုးသားလုံခြုံရေးအကြံပေး3ဦးရှိခဲ့ပြီးဖြစ်ပြီးနောက်သတင်းပတ်မှာစရုပ်ထမြောက်အမျိုးသားလုံခြုံရေးအကြံပေးကိုခန့်အပ်မယ်လို့ပြောဆိုထားပါလေ။
မတင်ဂီတိုက်ပြပြသွားတာပါရှင်။အခုတော့မြန်မာပြည်ဆိုင်ရာသတင်းလှတွေစက်တိုက်နာဆင်ကြရပါမယ်။ WIWM မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်တရအဖွဲ့ရဲ့လုပ်ငန်းစဉ်တွေဟာမြန်မာနိုင်ငံရဲ့အချုပ်ချာအာဏာကိုဝင်ရောက်ဆွတ်ဖက်နေတဲ့အတွက်မြန်မာအစိုးရကလုံးဝလက်မခံတဲ့အပြင်နိုင်ငံတကာခုံရုံးတရားစီရင်မှုကိုလည်းလက်သင့်ခံမှာမဟုတ်ဘူးလို့စက်တင်ဘာလ10ရက်နေ့ကဂျနီဗာလူ့အခွင့်အရေးကောင်စီညီလာခံမှာမြန်မာအမြဲတမ်းကိုယ်စားလှယ်ကတုံ့ပြန်လိုက်ပါတယ်။တစ်ချိန်တည်းမှာပြင်းထန်တဲ့လူ့အခွင့်အရေးချိုးဖောက်မှုတွေမှာတာဝန်ခံမှုတာဝန်ယူမှုရှိလာစေဖို့မြန်မာအနေနဲ့ WIWM နဲ့ပူးပေါင်းဆောင်ရွက်ဖို့ AI နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကြီးကလည်းတိုက်တွန်းထားပါတယ်အပြည့်အစုံကိုတော့မတ်အင်ချင်းနိုင်ကဆက်ပြီးတော့ပြောပြပါလိမ့်မယ်ရှင
်စက်တင်ဘာလ9ရက်နေ့ကနေ28ရက်နေ့ထိကျင်းပနေတဲ့ဂျနီဗာလူ့ခွင့်ရေးကောင်စီညီလာခံမှာအင်္ဂါနေ့ကမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကနေ WIM မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်တရအဖွဲ့ရဲ့ပထမဆုံးတင်သွင်းတဲ့အစီရင်ခံစာနဲ့ပတ်သက်လို့မြန်မာဘက်ကကန့်ကွက်ကြောင်းအခုလိုပြောသွားပါတယ်
Myanmar strongly objected the establishment of WIM, which is an extension of
WIM စုံစမ်းစစ်ဆေးမှုရန်တရအဖွဲ့ဖွဲ့စည်းတာကိုမြန်မာကပြင်းပြင်းထန်ထန်ဆန့်ကျင်ကန့်ကွက်ခဲ့ပါတယ်။ဒီအဖွဲ့ဟာ FFM mission ကိုပြောင်းလဲဆက်ကံတဲ့အဖွဲ့ဖြစ်တယ်လို့လူ့ခွင့်ရေးကောင်စီကမြန်မာပေါ်တစ်လျှောက်လုံးဖိအားပေးခွဲခြားဆက်ဆံဝေဖန်ပြစ်တင်လာတဲ့နောက်တစ်ဆင့်လောက်ရလဲဖြစ်ပါတယ်
။စက်တင်ဘာလ9ရက်နေ့က WIM စုံစမ်းစစ်ဆေးမှုရန်တရအဖွဲ့ဥက္ကဋ္ဌနီကိုလတ်စ်ကွန်ဂျန်ကကုလသမဂ္ဂကပေးထားတဲ့လုပ်ပိုင်ခွင့်နဲ့အညီဆောင်ရွက်မဲ့သူတို့အဖွဲ့ရဲ့လုပ်ငန်းစဉ်တွေကိုပထမဆုံးချိန်အစီရင်ခံစာတင်သွင်းခဲ့တာပါ။ဒါပေမဲ့မြန်မာအစိုးရဘက်ကဒီရန်နီယာအဖွဲ့ကိုလက်မခံရတဲ့အကြောင်းရင်းနဲ့ပတ်သက်လို့တော့ဦးကျော်မိုးထွန်းကအခုလိုတုံ့ပြန်သွားပါတယ်
။ Members of the council even pointed out that the
establishment ကိုဖွဲ့စည်းတာဟာလူ့ခွင့်ရေးကောင်စီရဲ့လုပ်ပိုင်ခွင့်အာဏာကိုကျော်လွန်နေတယ်လို့ကောင်စီအဖွဲ့ဝင်နိုင်ငံတွေကိုယ်တိုင်ထောက်ပြခဲ့တာပါ။ဒ ီစုံစမ်းစစ်ဆေးမှုရန်ရဲအဖွဲ့မှပါတဲ့လုပ်ငန်းရှင်တွေဟာနိုင်ငံရဲ့အချုပ်အခြာအာဏာကိုဆက်ဖက်နေတဲ့အပြင်ဒီမိုကရေစီစနစ်ပြောင်းလဲရေးလှုပ်ဆောင်နေတဲ့မြန်မာနိုင်ငံကိုစောင့်ကြည့်ဖို့ဆိုပြီးဒေါ်လာ26တန်းကျော်သုံးစွဲမဲ့ဘတ်ဂျက်ငွေဟာများလုံးပြီးလုံးဝမလိုအပ်ပါဘူး
။ဒါ့အပြင်လူခွင့်ရေးကောင်စီမှဘတ်ဂျက်ငွေလုံလောက်မှုမရှိတဲ့အချိန်အခုလိုမျိုးတုံးဆွဲတာဟာတက်တက်ဖြုံးတီးရာရောက်တယ်လို့လည်းဦးကျော်မိုးထွန်းကပြောပါရယ်။နီကိုလတ်စ်ကွန်ဂျီယန်ရဲ့တင်းလာနေ့လူခွေရေးကောင်စီမှပြောကြားချက်ထဲမြန်မာနိုင်ငံမှာအဆိုးရွားဆုံးသောနိုင်ငံတကာရာဇဝတ်မှုတွေကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်နိုင်ငံတကာတရားစီရင်နိုင်ရေးကြိုးပမ်းဆောင်ရွက်သွားမှာဖြစ်တယ်လို့ထည့်သွင်းပြောဆိုခဲ့တာပါ။ဒီလိုနိုင်ငံတကာခုံရုံးဖွဲ့စစ်ဆေးတာမျိုးကိုမြန်မာဘက်ကလက်ခံမှာမဟုတ်ဘူးလို့ဦးကျော်မိုးထွန်းကအခုလိုတုံ့ပြန်
In this regard, Myanmar strongly rejects any mechanism of any
attempt to intervene in the judicial system. The Myanmar government has refused to engage in the judicial process. The Myanmar government has refused to engage in the
judicial process. The Myanmar government has refused to engage in the judicial process.အခြေအနေတွေကိုပိုးပြီးဆိုးရွားစေမှာဖြစ်တယ်လို့မြန်မာနိုင်ငံမှာရှိတဲ့ပြဿနာတွေကိုဘာမှဖြေရှင်းပေးနိုင်မှာမဟုတ်ဘူးလို့လည်းဦးကျော်မိုးထွန်းကဆိုပါတယ်။ဒါ့အပြင်ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာအချက်လက်ရှာဖွေရေးမစ်ရှင် FFM အဖွဲ့ကိုမြန်မာအစိုးရရောပြည်သူတွေတောင်မှကလူမှုအဖွဲ့အစည်းအားလုံးကပါလက်မခံကန့်ကွက်ကြောင်းလည်းဦးကျော်မိုးထွန်းကပြောပါတယ်။
Myanmar categorically rejected FFM and its
report. FFM ဖွဲ့ကိုရောသူ့ရဲ့အစီအစဉ်စာကိုပါမြန်မာဘက်ကလုံးဝဆန့်ကျင်ကန့်ကွက်ပါတယ်။အားနည်းချက်တွေရှိနေသလိုဗလိုက်မှုတွေရှိနေတဲ့အပြင်အဖွဲ့ရဲ့မူရင်းစနစ်ကလည်းနိုင်ငံရေးရတွန်းအားပေးမှုတွေပါနေတာပါ
။ FFM အစီအစဉ်စာဟာတစ်ဖက်သက်ဆွဆွဲချက်တွေကိုဗဟိုပြုရေးသားထားတာဖြစ်ပြီးဆန့်ကျင်ဘက်အထောက်အထားတွေကိုပယ်ချထားကြောင်းဦးကျော်မိုးထွန်းကပြောပါတယ်။အခုလိုမြန်မာအစိုးရဘက်ကကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးမှုတွေမှာပူးပေါင်းဆောင်ရွက်မှုမရှိတာဟာမြန်မာဘက်ကတင့်မှုကျူးလွန်သူတွေကိုအရေးယူပါမယ်ဆိုတဲ့ပြောဆိုချက်ကိုပိုးပြီးတန်တရားဖြစ်စေကြောင်း AI နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးရဲ့အာရှပစိဖိတ်ဆိုင်ရာတာဝန်ခံ Francisco Bancosmi က VOE ကိုပြောပါတယ
်။ It's another example of how the Myanmar government is unwilling to
ပြောသွားတာကတာဝန်ခံမှုတာဝန်ယူမှုရှိစေဖို့နိုင်ငံတကာရဲ့ကြိုးပမ်းမှုကိုမြန်မာအစိုးရဘက်ကလူလူလာလာပူးပေါင်းဆောင်ရွက်လူစိတ်မရှိဘူးဆိုတဲ့တာဒကတစ်ခုဖြစ်တယ်လို့သူတို့အနေနဲ့မြင်ကြောင်းဒါ့အပြင်အပြစ်ရှိသူတွေကိုအရေးယူဖို့ဆိုတဲ့မြန်မာအစိုးရရဲ့ဂတိကဝတ်တွေကိုလည်းရော့ပါစေကြောင်းမြန်မာအစိုးရအနေနဲ့ဒီရန်ရအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့နိုင်ငံတကာအဖွဲ့အစည်းတစ်ခုအနေနဲ့တိုက်တွန်းကြောင်း Francisco Bancosmi ကပြောသွားတာပါဒါ့အပြင်WIM အဖွဲ့ရဲ့လုပ်ငန်းစဉ်တွေဟာနိုင်ငံတကာတရားစီရင်ရေးအတွက်အလွန်အရေးကြီးတယ်လို့လည်းသူကပြောပါတယ်။မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်တရားအဖွဲ့ကအချက်လက်တွေအထောက်အကူပြုခဲ့တဲ့ FFM မြန်မာနိုင်ငံဆိုင်ရာအချက်လက်ရှာဖွေရေးမစ်ရှင်ရဲ့နောက်ဆုံးအစီရင်ခံစာကိုတော့လာမယ့်စက်တင်ဘာလ16ရက်နေ့မှာလူခွင့်ရေးကောင်စီညီလာခံကိုတင်သွင်းမှာဖြစ်ပါတယ်ရှင်။
မင်းအင်ဂျင်နိုင်ပြပြသွားတာပါရှင်အခုရခိုင်ပြည်နယ်ဘက်ကတင်မှုသေးခင်တစ်ခုပဲကိုအလှည့်ပေးချင်ပါတယ်ရခိုင်ပြည်နယ်မြေပုံမြို့နယ်ခွဲတစ်ခုမှာမနေ့ကလူ200ကိုတပ်ဖြတ်ပြီးလာရောက်ပစ်ထားခဲ့ပေမဲ့ဘသူလက်ချက်လဲဆိုတာကိုတော့မသိရသေးပါဘူးအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့ကတော့ဒီလူသတ်မှုနဲ့ပတ်သက်လို့အပြန်အလှန်ဆွဆွဲနေကြပြီးရဲတပ်ဖွဲ့ကတင်မှုသေးခင်ဖွင့်ပြီးတော့စုံစမ်းနေဆဲဖြစ်ပါတယ်အခုလိုလက်သက်မပေါ်တဲ့လူသတ်မှုဟာစုစုပေါင်း9ယောက်ရှိနေပြီဖြစ်တဲ့အကြောင်းဒေသခံလွှတ်တော်ကိုယ်စားလှယ်တွေကပြောတယ်လို့ဆက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
မြေပုံမြို့နယ်ကန်လောင်ကြီးမြို့မဆေးမှာလှုပ်ကြံတက်ဖြတ်ခံထားရတဲ့လူသေးလောင်းနှလောင်းတွေ့ရှိခဲ့ပေမဲ့လည်းတရခန်းကိုမဖော်ထုတ်နိုင်သေးဘူးလို့မြေပုံမြို့နယ်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥဖေတန်းကပြောပါတယ
်ဒီရောက်ပုံတော့ကြီးရဲ့မောင်လုံးနဲ့ရောက်ကတက်ခံရတယ်အဲ့မြေမှာဖြစ်တာမဟုတ်ညနေညမှာဖြစ်ပြီးတော့အဲ့မြေကြီးလမ်းခွဆုံးပေါ့အဲ့မြေမှာလာပြီးတော့ပေါင်းဖြတ်ပြီးတော့ထားလိုက်တော့အဲ့ပေါ်မှာပြည်သူဝါရဲတို့တော့ဒါတက်ခံရရဲကလည်းကျွန်တော်လည်းမရဘူးဒီနေ့ဒီခင်ဗျာပြန်လာတယ်အဲ့လိုဖြစ်ရင်မျိုးကကျွန်တော်မျိုးမှာအခုရှင်ခဏယောက်တိတိရှိတယ်ပေါ့ဒါနဲ့တယောက်မောက်ကိုလက်ပယ်ကိုသက်ဆိုင်ရာကရှားပြီးတော့ဟိုပေါ်ထုတ်နေတာမရှိဘူးပေါ့နော်အခုဖြစ်ချင်တာဆိုရင်ဒီဘက်ကောင်ကအထူးရန်တုံ့ထုတ်နေကြတာပေါ့
2018နဲ့2019ခုနှစ်အတွင်းမြေပုံမြို့နယ်အတွင်းမှာအခုလိုလက်သက်မပေါ်ပဲလှုပ်ကြံခံရလို့ဒေသုံသူ9ဦးရှိပြီလို့ဦးဖေတန်းကပြောပါတယ်လှုပ်ကြံတက်ဖြတ်ခံရသူနှူးကတော့ကန်ဆောင်ကြီးမျိုးကဥညင်ကြီးထွေးနဲ့အမျိုးနဲ့တဲကန်းထောင်ကျေးွာသာဥမောင်လုံးတို့ဖြစ်ကြပါတယ်
ဒီလောက်ကြမှုဟာရခိုင်လက်နက်ကန်အေးအဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့ယူဆကြအောင်အနောက်ပိုင်းတိုင်းစစ်သနာချုပ်ဘူမူကြီးဝင်းစုံဦးကနေဆွဆွဲထားပါတယ်ရပါတော့ကန်တော်ကြီးပေါ့နော်ဘာမှပြင်းမရှိရဲ့ဟောရခိုင်ဒီနောက်ဘူတော့ဟောလိုက်တတ်ပေါ်ရတယ်တော့ကောင်းဖြစ်စစ်တတ်ပါတယ်အဲ့တော့လိုက်ဆောင်ကန်ပေကောင်တတ်ပေါ်ရတယ်အေးလက်ချက်ပဲဖြစ်ပုံများတယ်သူတို့မိတ်အမြင်လားလို့နော်သ ကျွန်တော်တို့နဲ့လုံးဝပတ်သက်မှုရှိနေကြမြို့ပေါ်ကနေပြီးတော့အခုလိုမျိုးဒီလက်ဆက်ဆက်ပတ်သက်မှုခေါင်းဆောင်တဲ့အနေအထားတွေဖြစ်နေကြတယ်ဆိုတဲ့အကြောင်းเนาะအဲ့ဒီမှာအောက်ချုပ်ရေးတာဝန်ယူထားတဲ့အခွင့်အရေးတွေရပါရင်ပတ်သက်မှုမရှိသေးနဲ့ဒါပေမဲ့ဟိုမဖြစ်နိုင်တဲ့ကိစ္စကြဒီလိုပတ်သက်ပုံစံမျိုးလိုเนาะအရင်ဒီကြောင့်ခက်တဲ့နှောင်းဆင်းက
ရန်ချောင်းတိုက်ပြီးကလာတဲ့ညလေးပဲဟိုလောမတောင်မှာတိုက်ပြီးကလာတဲ့ညလေးပဲတိုးတိုးနဲ့ပြည့်တဲ့အရာတော်တွေဒီမှာစစ်တပ်ကနေပြီးတော့ဖမ်းဆီးပြီးတော့မှကျဲဆဲဆဲဒီတိုက်ပြီးတဲ့တိုက်ခဲ့တဲ့မှတ်တမ်းတွေတည်းရှိကြပြီ။ရေပုံမြို့နယ်တွင်မှာဒီလိုတပ်ဖြတ်ခံရတာများလာနေတာကြောင့်ဒေသခံတွေစိုးရိမ်စိတ်တွေမြင့်သက်လာနေတယ်လို့တပ်ဆိုင်ရာအာဏာပိုင်တွေကလည်းလက်သက်အမှန်ကို
ထိုင်းမြန်မာနယ်စပ်ကမူရစေဝဖန်စီမှုသတင်းတစ်ပုဒ်ကိုပြောပြပေးပါဦးမယ်။ ထိုင်းမြန်မာနယ်စပ်ချင်းရိုင်းခရိုင်နယ်မှာမူရစေတဲဆောင်သူတွေနဲ့ထိုင်းနယ်ခြားသောတပ်ဖွဲ့တွေမနေ့ကမနေ့ပိုင်းမှာအပြန်အလှန်ပစ်ခတ်ခဲ့ကြပါတယ်။မူရစေကုန်သည်တွေထွက်ပြေးလွတ်မြောက်ခဲ့ပေမဲ့ကာလတန်ဖိုးဘက်ငွေတန်3000ကျော်ဖို့တန်ဖိုးရှိတဲ့စိတ်ကြွဆေးပြားစက်တသိန်းကိုတော့တင်စီထားနိုင်ခဲ့ပါတယ်။ဒီအကြောင်းပြည်စုံကိုထိုင်းအခြေစိုက်ဗီဒီယိုတွေသတင်းတောက်မအေးအေးမှာ
ဒီနေ့ဆောင်းလာနေကြတဲ့မူရမှာခိုးဖွဲ့ရင်းနဲ့ထိုင်းစစ်တပ်တို့ဟာစက်တင်ဘာလ10ရက်နေ့မနေ့ပိုင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်ချင်းမှန်ချင်းရိုင်ဒေသတွေမှာတောင်ကျရီတွေကြီးလမ်းတွေပျက်စီးပြီးမြေပြိုမှုတွေဖြစ်နေတဲ့အချိန်မှာမူရမှာခိုးသမားတွေကလည်းစိတ်ကြွတေးတွေကိုနယ်စပ်လမ်းကြောင်းတွေကစက်တိုက်တည်ယူလာနေကြတာပါ။ ဝီယေစီဝါရီအများဆုံးတဲဆောင်ဝရောက်လာနေတဲ့ထိုင်းမြန်မာနယ်စပ်ချင်းမိုင်ခရိုင်ချင်းတောင်မြို့ကံပန်ထောက်နေသားလန်ကနေစေးမောင်ခိုသမားတွေကစိတ်ကြွသေးတွေတဲဆောင်လာကြတဲ့အကြောင်းကြိုတင်သတင်းရထားလို့စောင့်နေကြတဲ့နေသားဆောင်တပ်ဖွဲ့ဝင်တွေနဲ့ဝီယေမောင်ခိုသမားတွေဟာမနေ့9ရက်အချိန်ကစပြီးနှစ်ဖက်အပြန်အလှန်ပြစ်ခတ်ခဲ့ကြပါတယ်။ပြစ်ခတ်မှုတွေဖြစ်ပွားပြီးမိနစ်ပိုင်းအတွင်းမှ ိတ်တွေကိုတော့စွန့်ပစ်ထားခဲ့ကြတာကိုထိုင်းနေတဆောင်တက်တီကသိသိလိုက်တဲ့အကြောင်းရဲချုပ်စကစ်ချိုင်းစင်တာကအခုလိုပြောသွားပါတယ်
ကလာရကြတဲ့ပြည်ကြီးဝလာဒီကတူတူကလည်းကတူကတူကမမအဲ့ဒါတူတူကတူကလည်း
မွေးစည်းဝါးရည်နဲ့ပတ်သက်လို့ကျွန်တော်တို့ဝင်လာနေတာတွေကိုရအောင်လိုက်ခန်းနေပါရဲ့။မွေးစည်းဝါးတိုက်ဖြည့်ရည်နဲ့ပတ်သက်လို့မြန်မာဘက်နဲ့လည်းဆွေးနွေးထားပါရဲ့။သူတို့ကလည်းပူးပေါင်းဆောင်ရွက်ပါမယ်ဆိုတဲ့အကြောင်းပြောဆိုသွားပါရဲ့။စက်တင်ဘာလ9ရက်နေ့ကတော့တချီလိမ့်မြို့ချစ်ချီရဲ့အမှတ်တရသားပေါ်နဲ့တချီလိမ့်မြို့အတွင်းမှာလည်းထိုင်းနိုင်ငံဘက်ကနေတည်ဆောင်လာတဲ့မွေးစည်းဝါးထုတ်လုပ်ရမှာတုံးနေတဲ့ရောစက်ဓာတ်စည်းဝါးဖြစ်တဲ့ hydrochloric acid စုစုပေါင်းအလေးချိန်ဂါလန်2000နဲ့80ရှိတဲ့ပုံပေါင်း400ကျော်ကိုတင်ဆောင်လာတဲ့မြန်မာနိုင်ငံသားတွေကိုလည်းမြန်မာနိုင်ငံဘက်ကဖမ်းဆီးမိခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်ရှမ်းပြည်နယ်နဲ့ထိစပ်နေတဲ့ချင်းရိုင်ခရိုင်မှာတော့မူရမောင်ကိုသမားတွေနဲ့ထိုင်းစစ်တပ်တို့ဟာမကြာခဏဆိုသလိုတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ရှင်။
ထိုင်းချီဆိုင် VOA သတင်းတောက်မအေးအေးမှပြောပြသွားတာပါရှင် VOA American တန်ရက်ဗုဒ္ဓဟူးနေ့မနက်ခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့အခုရေဒီယိုအစီအစဉ်လိုပဲ VOA ရဲ့ TV သတင်းလောအစီအစဉ်တွေကိုလည်းနေ့စဉ်ည9နာရီရေဒီယိုအစီအစဉ်ပြီးချိန်မှာ Intercept 17နဲ့ Mia Set 3ဂျိုရူတို့ကနေပြီးတော့တိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင် VOA ကို email ကနေတဆင့်ဝေဖန်ကြံပြုလိုတဲ့နားဆင်လိုတဲ့တည်သချင်းတွေတောင်းယူလိုတဲ့ဆိုရင်တော့ email လိပ်စာက bamis@voanews.com ဖြစ်ပြီးစာတိုက်လိပ်စာက VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ဖြစ်ပါလေရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။ VOA American တန်ရဲ့ဗုဒ္ဓဦးနေမနေ့ကလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနေ့9နာရီထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်း Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ချောင်းကောက်နှုတ်ချက်အီဒီယန်အတုံးအင်္ဂလိပ်သင်ခန်းစာနဲ့အတူအင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းပြန်လည်ထုတ်လွှင့်ချက်မှနားဆင်ကြရမှာက
ငင်းငန်းစွာအပြည့်ရှင်တဲ့နေထိုင်ရေးမြေကြီးငါးချက်ကိုသူတို့ကပယ်လိုက်ပြီးပြုတ်ပြီးကအခုပြောနေတာကတော့
မြန်မာငင်းချိုင်ရေးလုပ်ငန်းစဉ်တဲ့အိန္ဒိချင်းတရုတ်နိုင်ငံရဲ့ပါဝင်မှုရဲ့လားလာကောင်းဖြစ်မဖြစ်ဆိုတာဆွေးနွေးထားကြတာကိုနားဆင်ကြရမှာဖြစ်ပါတယ်ဒီလိုစီစဉ်နေတဲ့ကမှအခုအရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားနေကြတဲ့မြန်မာပြည်အကြောင်းသတင်းဆောင်ပါရှင်တွေသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အပေါ်မပြက်ကိုရဲမင်းထွန်းနဲ့မတ်ဤတန်စင်တို့ကောက်နှုတ်စူးစီးတင်ပြပေးထားတာကိုနားဆင်ကြရမှာပါရှင်
။အနောက်နိုင်ငံတွေကိုမြန်မာစစ်တပ်ကဘလို့လှည့်စားခဲ့ပုံဆိုတဲ့ကောင်းစဉ်နဲ့ Walter Russell Mead က Wall Street Journal ရဲ့ website မှာစက်တင်ဘာလ9ရက်နေ့မှာရေးထားတာကိုဖတ်ရပါတယ်။တိုးတက်လာနေတဲ့တရုတ်ပြည်နယ်ရှင်နိုင်ဖို့အမေရိကန်ရဲ့နိုင်ငံသားရေးမူဝါဒရေးရာဆောင်ရွက်သူတွေကအာရှအကြောင်းကောင်းကောင်းနားလည်ရလားဆိုပြီးတော့ဆောင်းပါးရှင်ကမေးခွန်းထုတ်ပြီးတော့မြန်မာနိုင်ငံကိုဥပမာပေးကစိတ်ပူပန်ရတယ်လို့ဆိုပါတယ်။အမေရိကန်ကမျှော်မှန်းထားတဲ့လက်တွေ့မကျတဲ့လူ့ခွင့်ရေးစနှုန်းတွေကိုမြန်မာကမဖြည့်ဆည်းနိုင်တဲ့ခါမှာတော့မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်လှုပ်ဆောင်နေသူတွေကိုရှော့တွက်လာတယ်လို့မြန်မာစစ်တပ်ကလည်းလုံပိုင်ခွင့်အာဏာပေးလိုက်ပြီးတော့တရုတ်ရဲ့လွှမ်းမိုးမှုပိုအားကောင်းအောင်ထောက်ပံ့တဲ့နည်းနဲ့အမေရိကန်ကတုံ့ပြန်လိုက်တယ်လို့ဆိုပါတယ်။1992ခုနှစ်တုန်းကနိုဘယ်ငြိမ်းချမ်းဆုရထားတဲ့ဒေါ်ဆန်းစုကြည် 15 နှစ်ကြာနေအကြေကျုပ်အကြခံရပြီးတဲ့နောက်စစ်အုပ်ချုပ်ရေးကိုတွန်းလှန်ကအာဏာရယူနေတယ်ဆိုတဲ့စိတ်ကူးရင်ဇလန်သူတို့စိတ်ထဲမှာတွေးထားခဲ့ကြပေမဲ့လက်တွေ့အခြေအနေကတော့အဲ့လိုမဟုတ်ဘူးလို့ဆောင်းပါးရှင်ကထောက်ပြပါတယ်။ငြင်းငြင်းတဲ့ဒီမိုကရေစီရရှိရတဲ့အတွက်စစ်အာဏာရှင်လက်ထက်ကမြန်မာနိုင်ငံကိုကဲ့တင်မဲ့ရဲရင်သိက္ခာရှိတဲ့သူရဲကောင်းပေါ်လာပြီးဆိုပြီးတော့ညှော်မှန်းထားခဲ့ပေမဲ့2019ဩဂတ်စ်လမှာမြန်မာစစ်တပ်ရဲ့နေနေရှင်းလင်းရေးတပ်တွေကြောင့်ရခိုင်ပြည်နယ်ကရင်ဂျာအများပြားထွက်ပြေးရတဲ့အခြေအနေကြုံနေရတဲ့အခါမှာတော့အလုံးကတုံ့လောက်သွားခဲ့တယ်လို့យေတာထားပါတယ်။ဒေါ်ဆွေရဲ့လုံပိုင်ခွင့်အာဏာတကယ်ရှိရတဲ့ပို့ပြီးတော့မျောလင့်ထားတဲ့သူတွေကလည်းဒီလိုအဖြစ်ဆိုးမှာဘာမှမလုပ်ရကောင်းမလားဆိုပြီးတော့ဒေါ်အောင်ဆန်းစုကြည်ကိုအပြစ်တင်ကြတယ်လို့ဆိုပါတယ်။ဆောင်မရှိနဲ့တွေးဆုံစကားပြောဆိုခဲ့ကြတဲ့သူတွေထဲမှာဒေါ်စုကိုထောက်ခံသူတွေကစန့်ကျင်သူတွေပါပါဝင်ခဲ့ကြပေမဲ့သူတို့အားလုံးကတတန်နဲ့ပြောကြတာကတော့မြန်မာစစ်တပ်ဟာရိုဟင်ဂျာပြည်ပခါကိုခုတုံးလုပ်ပြီးတော့အနောက်တိုင်းမဟာမိတ်တွေနဲ့ဒေါ်ဆန်းစုကြည်ကြားတွေးခွဲဖို့လုပ်နေလို့ပြောကြတဲ့အကြောင်းရေးသားထားပါတယ်။သူတို့ပြောတာမှန်ပါတယ်တကယ်လည်းတွေးခွဲနေပြီလို့ဆောင်မရှိကထောက်ခံပါတယ်။ဒီခိုင်ပြည်ခွာကြောင့်ဂျာမနီ၊ဗြိတိန်၊အမေရိကန်စတဲ့အနောက်နိုင်ငံတွေကယင်းနှမ်းနယ်သူတွေနောက်ဆုတ်ထွက်သွားတဲ့အချိန်မှာဂျပန်၊စင်ကာပူ၊တောင်ကိုရီးယားလိုကုမ္ပဏီတွေကတော့မမှုဝယ်ဆက်ရှိနေသေးတယ်လို့យေထားပါတယ်။အခုလိုတခြားအာရှနိုင်ငံတွေဝင်လာတာကြောင့်တရုတ်ကိုကြီးစီးပွားရေးအရာမှီခိုနေကြမလို့တော့ပဲနဲ့မြန်မာစီးပွားရေးကိုပဲ့ကိုင်နေနိုင်ဖို့ကမြန်မာပူကျုပ်တွေရည်မှန်းချက်ဖြစ်ပြီးတော့အခုလိုသူတို့ဖြစ်စေချင်တယ်လို့လက်တွေဖြစ်လာနေပြီလို့ထောက်ပြထားပါတယ်။လူခွင့်ချိုးဖောက်မှုတွေကိုအပြစ်ပြောတိုင်းထွာနေတဲ့နောက်နိုင်ငံတွေရဲ့ပြည်ထောင်ဟာတသမတ်တည်းမရှိဘူးလို့မြန်မာပြည်သူများစုကမြင်တဲ့အကြောင်းဆောင်မရှင်ကဆိုပါတယ်။ပြီးခဲ့တဲ့လအိန္ဒိယမှာနိုင်ငံသားဖြစ်ခွင့်စီးရင်အစ်တထုတ်ပြန်တော့ကအာတမာနေတဲ့မွတ်စလင်နှစ်တန်းလောက်နိုင်ငံသားဖြစ်ခွင့်မရပဲနဲ့နိုင်ငံမဲဖြစ်ရမယ့်ခြေအနေကိုတော့အနောက်နိုင်ငံတွေကအာရုံထားပြီးတော့ပြောဆိုတာမတွေ့ရဘူးလို့ဆိုပါတယ်။ရှင်ကျန်းကမွတ်စလင်တွေပေါ်မှာတရုတ်ဆိုရကကြီးလို့နေရတွေအလားတူကက်ရှမီးယားဒေသမှာအိန္ဒိယဆိုရရဲ့အလုပ်ရတွေကြောင့်အနောက်တိုင်းဆိုရတွေနဲ့ယင်းနှိမ့်မြုံနယ်သူတွေစီးပွားရေးဆက်မလုပ်ပဲလှည့်ထွက်သွားတာမတွေ့ရဘူးလို့လည်းဆိုပါတယ်။ VNN လိုပဲတရုတ်ရဲ့ PR ပေးမှုတွေကိုမြန်မာနိုင်ငံကအငြင်းနဲ့ကာကွယ်နေရတယ်လို့ဆိုပါတယ်။တရုတ်နဲ့လက်တကမ်းမဲ့ဝေးတဲ့မြန်မာနိုင်ငံနဲ့အလုပ်တွေလုပ်ဖို့ကအခုလက်ရှိလုံဆောင်နေတဲ့အမေရိကန်နိုင်ငံကြားရေးမူဝါဒတွေထပ်ပိုးပြီးတော့စီးစနစ်ကျပြီးတမိုင်းဆောင်ကိုပို့နားလည်တဲ့နည်းနဲ့ဆောင်ရွက်ဖို့လိုရတဲ့အကြောင်းဆောင်မရှင်ကထောက်ပြထားတာကိုဖတ်ရပါရစေ။
ဆက်လက်ပြီးစက်တင်ဘာလ9ရက်နေ့တော့ The Straits Times သတင်းစာမှာ British Welsh ရေးသားထားတဲ့2020ရွေးကောက်ပွဲအကြိုပြင်ဆင်မှုတွေနဲ့အတူမြန်မာနိုင်ငံရဲ့မျက်နှာစာအသစ်ကအသင်းဆောင်ကြုံနေဆိုတဲ့ကောင်းဆန်ပါသတင်းဆောင်ပါကနေကောက်နှုတ်တင်ပြလိုပါတယ်ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေတရားဝင်မစသေးပေမဲ့နောက်နှစ်ရွေးကောက်ပွဲမှာမြန်မာနိုင်ငံရဲ့အခင်းကျင်းကတော့အနေထားပြောင်းလဲမှုရှိနေမှာဆိုပြီးအစကြီးရေးသားထားပါတယ်2020ရွေးကောက်ပွဲဟာတမိုင်းဝင်2015ခုနှစ်ရွေးကောက်ပွဲနဲ့မတူပဲပိုပြီးပွင့်လင်းပြီးပြိုင်ဆိုင်မှုပိုခဲတဲ့နိုင်ငံရေးရှိလာတာနဲ့အမျှမဲဆွယ်စည်းရုံးမှုနိုင်ငံရေးပါတီနဲ့လူထုကိုစူးစီးလုံဆောင်မှုပုံစံတွေပြောင်းလဲလာနေပါတယ်။ယနေ့ရွေးကောက်ပွဲဟာလူမှုမီဒီယာ Facebook ရွေးကောက်ပွဲဖြစ်ပါလိမ့်မယ်လို့လည်းဆိုပါတယ်။မြန်မာပြည်သူ38ရာခိုင်နှုန်းအရေးတော်အဖြစ်လူသန်း20ဟာလူမှုမီဒီယာတွေကိုအသုံးပြုနေပါတယ်။သူမှုမီဒီယာအရေးပေါ်မှုကိုထပ်ပြီးမြင့်တင်ပေးမှာကလာမယ့်ရွေးကောက်ပွဲမှာမဲပေးနိုင်မယ့်လူငယ်တွေလို့ဆိုပါရစေ။2020ခုနှစ်မှာပထမဆုံးမဲပေးနိုင်မယ့်လူငယ်အရေးအတွက်၅တန်းပိုလာနေပြီးသူတို့ရဲ့စစ်အစိုးရကိုစန့်ကျင်တဲ့အတိုင်းအတာကအရင်မျိုးဆက်တွေလောက်ပြင်းထန်မှာမဟုတ်တာကြောင့်လက်ရှိစီးပွားရေးနဲ့အလုပ်ကံရရှိမှုကိုသူတို့ပိုပြီးစိတ်ဝင်စားပါလိမ့်မယ်လို့ဆိုပါရစေ။မြန်မာနိုင်ငံအတွင်းနိုင်ငံခြားဩဇာလွှမ်းမိုးမှုလည်းအရင်ထက်ပိုများလာရမှာတရုတ်နိုင်ငံရဲ့ဩဇာကိုတက္ကသိုလ်ပိုင်လယ်တွေရှိရာနေရာမှာတင်မကတနိုင်နှလုံးမှာတွေ့မြင်နိုင်ပါတယ်။ဒီလိုစီးပွားရေးလုပ်ငန်းတွေနဲ့မြေပိုင်ဆိုင်မှုဟာကြိမ်မီယုံအမျက်ဒေါသတွေကိုတဖြည်းဖြည်းချင်းမီးမွေးပေးနေပြီး NLD ပါတီနဲ့တရုတ်တို့ရဲ့ရင်းနှီးမှုဟာ NLD အတွက်အားသာချက်ထက်ဝန်ထုတ်ဝန်ပိုးသားဖြစ်စေပါလိမ့်မယ်လို့ဆိုပါတယ်။ရွန်ဂျာရေးကိစ္စနဲ့ပတ်သက်ပြီးတော့ပြည်တွင်းစီးပွားရေးအထူးသဖြင့်ခီးသွွားလုပ်ငန်းကိုထိခိုက်လာတာကိုမြန်မာပြည်သူတွေသိမြင်လာကြပေမဲ့နိုင်ငံရေးကောင်းဆောင်တွေအတွက်တခြားနည်းလမ်းရှာဖို့ခင်ကျင်းအနေသာရှိပါတယ်လို့ဆိုပါတယ်။ဒါပြင် NLD ပါတီဟာစစ်တပ်ကိုစန့်ကျင်ခုခံနိုင်စွမ်းရှိတယ်ဆိုပြီးတော့လူနည်းစုတိုင်းရင်းသားတွေကိုဆွဲဆောင်လို့ရနိုင်ပွဲမရှိတော့ပါဘူးတဲ့။ပတ်ပုံတင်ထားတဲ့ပါတီပေါင်း96ပါတီရှိရမှာ52ပါတီဟာတိုင်းရင်းသားပါတီတွေဖြစ်ပါတယ်။ဒါမဲ့ရွေးကောက်ပွဲမှာကိုယ်စားလှယ်နေရာပိုနိုင်ခြင်းရှိလာတာနဲ့အမျှအဲ့ဒီတိုင်းရင်းသားပါတီတွေဟာအစိုးရကိုတင်မြောက်နိုင်တဲ့ key maker အခန်းကဏ္ဍရလာနိုင်တယ်လို့လည်းဆိုပါတယ်။ကျမတို့ရဲ့ပြည်ထောင်စုချက်ခဲရေးပါတီကတော့အင်အားချိနဲ့လာနေပြီးဆွတ်ဆောင်မှုရှိတဲ့ကောင်းဆောင်မှုရှိကြောင်းတမရကိုရိုင်းကပြင်ပကဖျားပိမှုတွေကိုရင်ဆိုင်နေရတဲ့ကြောင့်လည်းချက်ခဲရေးပါတီဟာပြည်သူတွေနောက်ထပ်ရွေးချယ်စရာပါတီအဖြစ်ရပ်တည်နိုင်တဲ့အခြေအနေပုံမနဲ့ပါလာနေကြောင်းရေးသားထားပါတယ်။ NLD ပါတီအတွက်လည်းစိန်ခေါ်မှုတွေရှိနေရမှာပါတီတွင်းအပြောင်းအလဲတွေလုပ်ခဲ့ပေမဲ့ဘယ်သူကတောင်းဆန်းစုကြည်ကိုဆက်ခံမလဲဆိုတဲ့အချက်က2020ရွေးကောက်ပွဲမှာအရေးပါတဲ့နေရာကရှိနေပါလိမ့်မယ်လို့ဆိုပါတယ်။ဒါကြောင့်ဒီရွေးကောက်ပွဲမှာ NLD အနိုင်ရမရဆိုတဲ့မေးခွန်းထက်မျက်နှာစာတင်တဲ့အတူထွက်ပေါ်လာတဲ့မတိကျမေးရမှုတွေကနေကောင်းမွန်တဲ့ရွေးကောက်ပွဲတစ်ခုကိုမွေးထုတ်ပေးနိုင်မလားဆိုတာကသာမေးခွန်းထုတ်เสียဖြစ်လာနေကြောင်းရေးသားထားကြောင်းပါခင်ဗျာ
။ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောက်နှုတ်ချက်တွေကိုနားဆင်ကြပြီးတဲ့နောက်အခုဆက်လက်နားဆင်လေ့လာကြရမယ့် American Style Indian 3 English သင်ခန်းစာကိုတော့ဒေါ်လှလှတန်ကစီစဉ်ပို့ချထားပါတယ်ရှင်။
ဒီကနေ့တင်ပြမယ် idiom အသုံးက
hit below the belt
ဖြစ်ပါလေစာလုံးပေါင်းက h i t hit ကရိုက်တာထိတာထိုးတာ b e l o w below ကအောက်ဖက် t h e the b e l t belt ကကပတ်ဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်ဒီဘက်ကကပတ်အောက်ပိုင်းကိုထိုးတာပေါ့ဒီအသုံးကလက်ဝေးဘွဲကနေဆင်းတက်လာတယ်လို့ရှင်းပြပါစီလက်ဝေပွဲစီမင်းတွေအရလက်ဝေထိုးသူတွေဟာလူကိုအန္တရာယ်ဖြစ်စေမဲ့ခန္ဓာကိုယ်အစိတ်အပိုင်းတချို့ကိုထိုးဝင်မရှိကြပါဘူးအထူးသဖြင့်ခါအောက်ပိုင်းဝန်းပိုင်နေရာကိုပေါ့အဲ့ဒီနေရာကိုထိုးရင်တစ်ဖက်ကအထိနာမှာဖြစ်ပါလေနေ့စဉ် ADM အသုံးမှလည်းဒီသဘောတိုင်းပါပဲ hit below the belt အသုံးဟာလူတို့လိုက်နာစောင့်စည်းရမယ့်ကျင့်ဝတ်သိက္ခာကိုမဆောင်ထိန်ပဲမလုတ်တင်မလုတ်ထိုက်တဲ့နည်းနဲ့လူတို့အပေါ်အနိုင်ယူတာတနည်းတော့မတရားအနိုင်ယူလိုက်တဲ့သဘောမျိုးပေါ့လူတူကိုထိခိုက်နေတာအောင်လို့ရမှာစီးမဆောက်တာမျိုးလို့လဲဆိုနိုင်ပါလေဒီအသုံးနဲ့ပတ်သက်လို့ George လို့ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Larry hit below the belt when he said it was all Jane's fault she was not well so it's not fair to put the blame on her
Larry ကအပြစ်အာလုံးဟာဂျိန်းကြောင့်လို့ပုံချတာတကယ်မဟုတ်တဲ့အပြုမူပါပဲဂျိန်းကနေမကောင်းဖြစ်နေလေတော့သူ့ဘောအာလုံးပုံချတာတော့မတရားဘူးဘောလို့ဒီပြရပါလေ ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Larry hit below the belt when he said it was all Jane's fault. She was not well, so it's not fair to put the blame on her.
လူတူဘောမတရားနည်းနဲ့အနိုင်ယူတယ်ဆိုရင် ATM အသုံးရဘယ်လိုပြောမလဲ
Hit below the belt.
လူပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့ကျင်ပြခဲ့တဲ့ ATM အသုံးပဲဖြစ်ပါတယ
်ဒလလာသံစီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြရတာပါရှင်ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့အင်္ဂလိပ်သင်ခန်းစာတွေကို VOA ရဲ့ Internet ဆာမျက်နှာ burmese.voanews.com ကနေပြီးတော့အင်္ဂလိပ်စာလေ့လာကြမယ်ဆိုတဲ့ခေါင်းစဉ်အောက်ကနေနားဆင်နိုင်ပါတယ်အခုတော့ကိုသားညွန့်ဦးစီစဉ်ထုတ်လွှင့်ပေးနေတဲ့အင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးပြန်အစီအစဉ်ပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ပါပြီရှင်
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရားလေးလိုက်အစီအစဉ်ကနေပြီးကြိုဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့တရုတ်နိုင်ငံရဲ့မြန်မာညီညာရေးမှာပတ်သက်မှုပါပြီးခဲ့တဲ့ရက်တွေအတွင်းအစိုးရကုစလေတွေနဲ့ဒီမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေပြည်ရဲ့ရည်ဆွေးနွေးတဲ့အခါမှာနှစ်ဖက်အပြည့်ရဲ့ရည်ဆွေးနွေးမှုကိစ္စတွေမှာတရုတ်နိုင်ငံကိုပါဝင်စေဖို့ဆိုပြီးတော့မြောက်ပိုင်းအဖွဲ့တွေဘက်ကအဆိုပြုတာမပြေမလည်ဖြစ်ရတယ်လို့သိရပါတယ်မြန်မာနိုင်ငံညီညာရေးလုပ်ငန်းစဉ်အထူးပြုတော့ဒီမြန်မာပြည်မြောက်ပိုင်းတရုတ်နယ်စပ်ကတိုင်းသာအဖွဲ့စည်းတွေရည်ကိစ္စမှာတရုတ်နိုင်ငံဘက်ကခုနောက်ပိုင်းမှာအတော်လေးကိုထဲဝင်ဝင်ပါဝင်ပတ်သက်လာတာတွေ့ရပါတယ်။အထူးသဖြင့်ဒီမြောက်ပိုင်းအဖွဲ့အစည်းတွေကိုခေါ်ပြီးတော့တွေ့တာမျိုးတွေလုပ်ပါရဲ။နောက်အစိုးရနဲ့လည်းတွေ့ပြီးတော့ဒီမြောက်ပိုင်းအထူးသဖြင့်တရုတ်နယ်စပ်ကိစ္စတည်ငြိမ်ကိစ္စနဲ့ပတ်သက်ပြီးပြောဆိုတာတွေရှိပါတယ်။ဒါကြောင့်မို့ဒီမြမညီညာရေးလုပ်ငန်းစဉ်မှာအခုလိုမျိုးအင်ဂျင်တရုတ်နိုင်ငံကအခမ်းကဏ္ဍတစ်ခုလိုမျိုးပါဝင်လာတာဟာညီညာရေးလုပ်ငန်းစဉ်တွေအတွက်အလားအလာကောင်းဖြစ်ပါရဲ့လားဆိုတာကိုတော့ကျွန်တော်ဒီညတဲ့ဒီလိုက်မှာဆွေးနွေးတော့မှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့DPNS လူပောင်တစ်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မူဇော်ဖြစ်ပါတယ်။နောက်တူကတော့မြမရေးလေးလာသူဖြစ်ပါတယ်။အရင်ရှမ်းပြည်နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းတူလည်းဖြစ်ပါတယ်။ဦးရဲထွန်းမှာနှစ်ဦးစလုံးတော့အရင်ဆုံးဦးရဲထွန်းကတော့လီလိုင်းပေါ်ကိုရောက်နေပြီဖြစ်ပါတယ်ခင်ဗျာ။ကျွန်တော်အရင်ဆုံးဦးရဲထွန်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ဦးရဲထွန်းကြားပါရဲ့လားခင်ဗျာ
။ဟုတ်ကဲ့ကြားပါတယ်။
ကျွန်တော်ခုနကမြောက်ပိုင်းကိစ္စနဲ့ပဲဦးရဲထွန်းကိုအရင်မေးလိုက်ချင်ပါတယ်။ရှမ်းပြည်နယ်နဲ့လည်းတက်ဆိုင်နေတော့အခုမြောက်ပိုင်းကိစ္စမှာပြောရမဆိုရင်တရုတ်နိုင်ငံကတော်လေးတည်တည်ဝင်ဝင်ပတ်သက်နေပါတယ်။ခုနမြောက်ပိုင်းအဖွဲ့တွေကိုခေါ်ယူဆွေးနွေးရမျိုးတွေမြောက်ပိုင်းအဖွဲ့တွေဘက်ကပြောရတော့တချို့မြောက်ပိုင်းအဖွဲ့စည်းတာဝန်ရှိသူတွေထူးထူးတရတရလေးဘက်ကပြောတာတော့သူတို့ကိုဖိအားပေးတယ်ပေါ့နော်။အစိုးရနဲ့ညှိဖို့ဆိုတာသဘောမျိုးပြောပါတယ်။နောက်တစ်ဖက်မှာဆူရကဥကြတင်းဆူတို့ဘက်ကိုလည်းတရုတ်နိုင်ငံသွားပြီးတော့ဒီကိစ္စတွေပြောတာရှိပါတယ်ခင်ဗျာ။အဲ့တော့တွေ့ဆုံဆွေးနွေးရလည်းလုပ်နေတာရှိပါတယ်။အဲ့တော့မြောက်ပိုင်းကိစ္စဒီနေ့ရဲ့လုပ်ငန်းစဉ်တွေမှာတရုတ်ကအတော်လေးအခုနောက်ပိုင်းထဲဝင်ပတ်သက်လာတဲ့ပတ်သက်လို့ရဲ့ထွေအမြင်ကိုအရင်ဆုံးသိကြပါတယ်ခင
်ဗျ။မှန်ပါတယ်အခုနောက်ပိုင်းမှာတရုတ်ကထဲဝင်ဒေါင်ပေါ့လေဒီရေရေလောင်လောင်ကဘာတိအဲ့လိုပါဝင်ပတ်သက်လာရတဲ့အဓိကအကြောင်းတစ်ခုကတော့ဟိုဝီဒိုဥလက်ထက်တုန်းကသူတို့ချက်မှတ်ခဲ့ပြီးတဲ့ငင်းညမ်းစွာအတူရှင်တွဲနေထိုင်ရေးလူကြီး၅ချက်ပေါ့နော်သူတို့ရဲ့ဒီရင်းရေးကိုဝင်ရောက်မဆက်ဖက်ရေးဆိုတဲ့ဟာပေါ့အဲ့ဒီငင်းညမ်းစွာအတူရှင်တွဲနေထိုင်ရေးလူကြီး၅ချက်ကိုသူတို့ကအခုပယ်လိုက်ပြီပြောပြီကအခုပြောနေတာကတော့တခြားနိုင်ငံတွေရဲ့ပြည်တွင်းရေးကိစ္စတွေမှာလည်းတက်ကြွတဲ့เนาะကျွန်တော်တို့ဒီအပြည့်သဘောဆောင်တဲ့ဘက်ကနေပြီးတော့ပါဝင်ပြီးတော့ဆက်ဖက်ရေးဆိုတဲ့သဘောမျိုးပေါ့เนาะအဲ့လိုသူတို့ကမူချလိုက်တယ်ဆက်လက်တော့ပြောချင်တာကတော့ကျွန်တော်တို့လိုဟိုအင်ဂျင်ချင်းနိုင်ငံအရင်ကတမိုင်းကြောင်းအရာလဲသူတို့ဒီဝင်ရောက်ပတ်သက်ဆက်ဖက်ခဲ့တဲ့အတွက်ကြောင့်မလို့ဒီမငင်းချမ်းနိုင်တဲ့ပြဿနာတွေဆက်ပြီးတော့ဖြစ်နေတဲ့ဒေတာတွေပေါ့နော်အဲ့လိုနေဒေတာတွေမှာဆိုလို့ရှိရင်တို့ဝင်ပါမှာပဲတို့ကဝင်ပြီးတော့ဖြည့်ရှင်းပေးမှာပဲအဲဒီဟာတွေကပြင်းပြင်းနိုင်မယ်ဆိုတဲ့သဘောထောင်တာပေါ့လေအဲအဲ့တော့ကျွန်တော်တို့နိုင်ငံအနေနဲ့တရားပြောရမယ်ဆိုလို့ရှိရင်တော့ဒီမြောက်ပိုင်းမှာရှိတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတော့သိကြတဲ့အဲတို့ရဲ့ထောက်ပံ့မှုပေါ့နော်တို့ရဲ့ဒီအပင်မှုနဲ့အများကြီးထိုင်နေတော့သူတို့ဝင်ရောက်ပြီးတော့ဒီအဲမှာဒီပါမယ်ဆိုရင်အပြည့်သဘောလဲထောင်မယ်အဲနောက်တစ်ခုကစိတ္တနာလဲမှန်မယ်ဆိုလို့ရှိရင်တော့ဖြည်းဖြည်းရောက်ရောက်ကုနေနိုင်တယ်ဆိုတာကတော့အမှန်ပဲဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်ဟုတ်ကဲ့ပြောပါဆ
က်ကျွန်တော်တို့အနေနဲ့စိတ္တနာကမမှန်ဘူးကျွန်တော်တို့ဒီနိုင်ငံကိုဟလာသူတို့အနေနဲ့ကျိုးကန်ချဲလဲဖို့ဝင်ရောက်ဆက်ဖက်ဖို့ဒီနိုင်ငံကိုအမြဲချုပ်ကန်နိုင်ဖို့ဆိုတဲ့ရည်ရွယ်မျိုးရှိနေတယ်ဆ solution เนาะ now တစ်ခါကကျွန်တော်တို့အစိုးရအဲနဲ့တက်မတော်ကလည်းသူ့ကိုမယုံဘူးဖြစ်နေတယ် solution เนาะဒီပြဿနာကဒီရှိကျွန်တော်တို့နာရာရှိယောဂါကြီးလို့ဖြစ်နေတယ်သဘောရှိပါတယ်ဗျ
โอเคကျွန်တော်ဒီနေရာမှာမေးချင်တာကတရုတ်နိုင်ငံမှာဆက်ဆံရေးကိစ္စပါတရုတ်နိုင်ငံမှာဆက်ဆံရေးကပြောမယ်ဆိုရင်1988မတိုင်ခင်ဆစ်ဆူကဟိုးအရင်မဆလအဆူကလက်ထက်မှာဆိုရင်ခတ်တင်းတင်းရှိပါတယ်အဓိကတော့ဘာမဘီကွန်မြူနတီပါတီနဲ့ဆက်ဆံရေးကိစ္စပါဒါပေမဲ့88နောက်ပိုင်းဆစ်ဆူကလက်ထက်တလျှောက်လုံးမှာတော့တရုတ်နိုင်ငံကဆစ်ဆူကကိုတောက်လျှောက်ကြားခံပြီးတဲ့သဘောမျိုးပူးရနီးစက်ဆက်ဆံလာမျိုးတွေ့ရပါတယ်ဒါပေမဲ့နောက်ပိုင်းမှာတဘူးစီအခုပြောင်းလောက်ပိုင်း1992ဒီဦးသိန်းစင်တို့လက်ထက်တွေကပြန်ပြီးခတ်ခေါ်ခွာလေးဖြစ်လာတယ်ဖြစ်လာတော့ဒီညမှာတရုတ်နိုင်ငံရဲ့ခုနကဥယျာထွန်းပြောသွားတဲ့နိုင်ငံသားရေး policy နဲ့ပတ်သက်လို့ပဲကျွန်တော်ထပ်မေးချင်ပါတယ်ပထမ policy ကသူများနိုင်ငံတွေကိစ္စမှာဂျာမန်ရေးအရင်ကဒီနဝတ္တနာဖဆစ်ဆူကလက်ထက်တုန်းကဒီကုလသမဂ္ဂတို့မှာလည်းသူအမြဲပြောပါတယ်တခြားနိုင်ငံတွေရဲ့ကိစ္စမှာဝင်အောင်စုဖိကိစ္စကိုရပ်တည်နေတယ်ဒါပေမဲ့ခုနကဥယျာထွန်းပြောသလိုနောက်ပိုင်းမှာသူ့ရဲ့နိုင်ငံသားရေး policy ပြောင်းလာတယ်တခြားနိုင်ငံတွေရဲ့ကိစ္စတွေမှာတကြွကြွပါဝင်လာတဲ့အနေအထားမျိုးဖြစ်လာတော့အခုမြန်မာနိုင်ငံကိစ္စမှာလည်းအလားတူတကယ်တမ်းအစိုးရနဲ့ရောစစ်တပ်နဲ့ရောခက်ခွာဖြစ်နေတဲ့အချိန်မှာမြောက်ပိုင်းအဖွဲ့တွေကိုအကူအညီပေးတယ်လို့အစိုးရနဲ့စစ်တပ်ဘက်ကလည်းယူဆပုံရပါတယ်ဆွဆွဲရည်လည်းရှိပါတယ်အဲ့တော့ဒီကိစ္စကတကယ်တမ်းအလားအလာကောင်းဖြစ်ပါမလားမြန်မာတရုတ်ဆက်ဆံရေးကအ
ဲကျွန်တော်တို့နိုင်ငံရဲ့အနေအထားကအခုအနောက်ဘက်ကဒီဘင်္ဂလီပေါ့နော်ဟိုကျွန်တော်ဖက်ပြေးတဲ့အဲဒီဒုက္ခတွေကိစ္စကလည်းရှိနေတယ်အဲဒီကိစ္စကလည်းရေရှည်မှာအာကျွန်တော်တို့နိုင်ငံကိုကုလသမဂ္ဂမှာဝိုင်းဝန်းပြီးတော့ဖိအားပေးဆန့်ကျင်ခံရမယ့်အနေအထားကရုံးခဲနိုင်လို့မဖြစ်နိုင်တဲ့အောက်မှာကုလသမဂ္ဂမှာကျွန်တော်ကအများအားအဲ့လိုဒီတူအာနာတုံးနိုင်တဲ့အင်အားကြီးနိုင်ငံတစ်ခုလိုနေတာကတော့အမှန်ပဲအဲ့ဒီဘက်ကနေပြီးတော့ကြည့်မယ်ဆိုရင်တော့တိုးပြီးနေကျွန်တော်တို့ကလည်းပေါင်းသင်းထားရမယ်ဆိုတဲ့သဘောရှိတာပေါ့တိုးတဲ့ဘက်ကလည်းအစိုးရရောတပ်မတော်ရောကြိုးပြီးလည်းသိပြီးတော့ရုံကြည်ပုံမရဘူးအဲ့လိုဖြစ်တဲ့အခါမှာသူကဒီမြောက်ပိုင်းကိစ္စမှာဆိုရင်လေဒီငញ្ញန်ရေးတကယ်ရဖို့ဆိုတာသူ့ရဲ့ပါဝင်ပတ်သက်မှုသူ့ရဲ့ဒီဩဇာကလည်းအများကြီးလိုနေတယ်လိုနေတဲ့အခါကျတော့ကျွန်တော်တို့ကဘယ်လိုအသုံးချမလဲပေါ့နော်ဘယ်လိုဒီကိစ္စကိုကျွန်တော်တို့ကဘယ်လိုပြန်ပြီးတော့စီမံခံရမလဲဒီများကိုကျိုးတိုင်တဲ့ဒီလိုအချင်းချင်းမျိုးမှာကျွန်တော်တို့ကဘယ်လိုပပနနနဲ့ဒါကိုပြန်သုံးချမလဲဆိုတဲ့အပေါ်မှာတော့အများကြီးစီလိမ့်မယ်လို့ထင်ပါတယ်
ဥညွလရှိပါလေဥညွလကတချင်ကဒီဒီမိုစီရေးတကြွလှူရှာသူဖြစ်ပါလေမြမရည်နဲ့လေတော့နှိစက်ရှိသူဖြစ်ပါလေဥညွလကိုကျွန်တော်ဖိတ်ခေါ်ချင်ပါလေဥညွလကြားပါလားခင်ဗျဟု
တ်ပဲကြားပါလ
ေဥညွလခုနကဥယထွန်းဆွေးနွေးသွားတာကြီးကြားမိမှာပါအဲ့တော့တရုတ်မြန်မာဆက်ဆံရေးအခုနောက်ပိုင်းအထူးသဖြင့်တရုတ်နိုင်ငံကညီငယ်ရေးလုပ်ငန်းစဉ်တွေအရှင်းမြောက်ကိစ္စတွေမှာပိုးပြီးဆဲဝင်ပတ်သက်လာတာနဲ့ပတ်သက်လို့ဥညွလရပြန်သိချင်ပါလေ
ဟုတ်ကဲ့မြန်မာနိုင်ငံကိုတရုတ်နိုင်ငံကပါဝင်ပတ်သက်လာတဲ့ညီငယ်ရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တုံ့တရမယ်ဆိုလို့ရှိရင်အမှန်တော့ကျွန်တော်ရိုးရိုးပွင့်ပွင့်လင်းလင်းပြောရင်စေနာတဏ္ဍနဲ့သဘောရိုးတော့မဟုတ်ဘူးလို့ပြောရမှာဖြစ်တယ်။ဘာဖြစ်လို့လဲဆိုတော့နိုင်ငံအများစုကတနိုင်ငံနဲ့တနိုင်ငံဆက်ဆံရေးလုပ်ကြတဲ့အခါတိုင်းမှာကြည့်မယ်ဆိုရင်ဘယ်လုပ်ငန်းတွေမှာပဲပါဝင်ပတ်သက်လာလားမိမိတို့ရဲ့အချိုးစီးပွားကဥစွာပထမဥစားပေးတဲ့ပုံစံရှိပါတယ်။တနည်းအားဖြင့်ပြည်ဝနေသားရပဲဖြစ်ဖြစ်စီးရေးနိုင်ငံရေးစီးပွားရေးအဲ့ဒီဒီအခြေခံတွေပေါ်မှာမူတည်ပြီးတော့ဆက်ဆံပေါင်းသင်းကြတဲ့သဘောသာဖြစ်ပါတယ်။ဒါကြောင့်မလို့ဦးနာဦးရင်းဆွေးနွေးသွားတယ်လို့ပဲတရုတ်ပဲဖြစ်ဖြစ်တခြားပဲနိုင်ငံနဲ့ပဲဖြစ်ဖြစ်ဆက်ဆံရတဲ့နေရာမှာသူတို့ရဲ့နိုင်ငံရေး policy ကိုတော့နားလည်ထားဖို့လိုပါတယ်။တရုတ်ရဲ့နိုင်ငံရေး policy ကဘာလဲဆိုတော့အခုလက်ရှိမှာ one nation region ဆိုတဲ့ပုံစံနဲ့သွားပြီးတော့အာရှဒေသတစ်ခုလုံးကိုစိုးမိုးရေးထိုင်ဝမ်ဟောင်ကောင်ဖော်မိုဆာမကာဟုစတဲ့အဲ့ဒီနိုင်ငံတွေကိုစိုးမိုးရေးနဲ့မြန်မာနိုင်ငံအပါဝင်ပေါ့လေအဲ့ဒီလိုစိုးမိုးရေးပုံစံတစ်ခုရှိတယ်။အဲ့ဒီကနေတဆင့်သူတို့ကဘာလဲဆိုတော့ဟိုမော်စီတုံးလက်ထက်တည်းက one nation country ဆိုတဲ့ပုံစံမျိုးလောက်လာပြီးတော့တရုတ် community ကတွေကိုနိုင်ငံအနှံ့မှာလွှတ်ထားတယ်။နော်အဲ့ဒါအုပ်ချုပ်ရေးညာတွေမှာလည်းထဲတော့ဝင်ပါဝင်အောင်လုပ်လာတယ်။နောက်ဘာသာရေးနည်းအပြင်လည်းမြန်မာနိုင်ငံနဲ့ပတ်သက်မှဆိုလို့ရှိရင်ဟိုရင်ကတရုတ်နဲ့မြန်မာဆက်ဆံရေးကလည်းအဲ့ဒီလိုပေါ့ဟိုဗုဒ္ဓဆွေတော်ဟိုဒီပါတွေကိုဒီမှာဖူးမြော်တာတွေပါတွေလုပ်ခဲ့ပေးတာတွေရှိတယ်။အဲ့တော့သူကဘာလောက်လာလဲဆိုတော့ကျွန်တော်တို့ကစိုးရင်ကြည့်တာကတရုတ်တွေဗုဒ္ဓဘာသာကိုယ်ဝယ်ဗုဒ္ဓဘာသာမြန်မာတရုတ်တွေဖြစ်အောင်လို့လုပ်ပြီးတော့တိုင်းပြည်ရဲ့အနေအထားကအင်မတန်စိုးရိမ်စရာအနေအထားကိုရောက်လာတယ်။ကျွန်တော်တို့ကတစ်ဖက်ကပေးလို့ယူတဲ့နေရာမှာလဲအဲ့ယူတဲ့ဟာကိုလဲဟိုနိုင်နိုင်ချင်ချင်ယူဖို့လို့လဲ
ကျွန်တော်ဥအောင်မှုစော်လီလိုင်းပေါ်ရောက်လာလို့ဥအောင်မှုစော်ကိုကျွန်တော်လှည့်ပြန်ပြီးတော့မေးချင်ပါတယ်။ဥအောင်မှုစော်ကတော့လူပေါင်းတဲ့ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌပါခင်ဗျာ။အဲ့တော့ဥအောင်မှုစော်ကျွန်တော်ခုသိချင်တာက ခုနကတော့ဦးကျော်လာဆွေးနွေးသွားတယ်ခုနကဦးရထွန်းလည်းဆွေးနွေးသွားတယ်ဦးရထွန်းကတော့ဒီအရင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းပေါ့နော်ရှမ်းပြည်နယ်ဘက်ကဒီတရုတ်နိုင်ငံအထူးဖြစ်ညီငယ်ကြီးလုပ်ငန်းစဉ်မှာပေါဝင်ပတ်သက်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကောင်းတာလေးရှိလို့တစ်ဖက်မှာစိုးရိမ်ရတာလည်းရှိတယ်ဥအောင်မျိုးစော်ရဲ့အမြင်သိကြပါတယ်အထူးဖြစ်ဒီအရှေ့မြောက်ဒေသမှာတရုတ်ကထဲဝင်ပတ်သက်လာတဲ့ပတ်သက်လို့
ဟောဗောပထမဆုံးကျွန်တော်တစ်ချက်ပေါ့ကျွန်တော်တင်ပြချင်တာကတော့အညီရှိရင်တော့ရင်အောင်ပါပဲဗျအညီရှိရင်တော့ယုံပါလို့ပြောတဲ့ကိစ္စကကျွန်တော်တိုင်းပြည်တွင်းမှာမှပြဿနာတွေကိုကျွန်တော်မရှင်းနိုင်ဘူးဆိုရင်အခြားတိုင်းနိုင်ငံတွေနဲ့ဆက်ဆံရတဲ့အခါမှာကျွန်တော်ကအမြဲတမ်းပဲအောက်ကျနောက်ကျဖြစ်နေမှာပဲလို့ကျွန်တော်ပြောချင်တာတစ်ခုပေါ့နော်ဒုတိယတစ်ချက်ကဒီတရုတ်နိုင်ငံနဲ့ပတ်သက်လို့ကျွန်တော်တင်ပြချင်တာဖြစ်ပါတယ်တရုတ်နိုင်ငံနဲ့ပတ်သက်လို့ကကျွန်တော်ကကျွန်တော်နဲ့မိုင်းထောင်နဲ့ချီပြီးတော့အရင်ဆက်ဆက်နေနိုင်ငံတစ်ခုဖြစ်တယ်။နောက်တစ်ခုကတရုတ်ပြည်သူ့သမ္မတနိုင်ငံကအခုလောဆယ်အခြေအနေကပြောဆိုတော့အမကြီးဝါရရဲ့ဖြစ်ဖြစ်နိုင်ငံရေးရပဲဖြစ်ဖြစ်အခြားအကြောင်းအရာတွေရအရာပဲဖြစ်ဖြစ်တကယ်အင်အားကြီးနိုင်ငံတစ်ခုဖြစ်နေတယ်။အဲ့ဒီအခြေအနေတွေအောက်မှာကိုကျွန်တော်တို့နိုင်ငံအနေနဲ့ဥရောပြည်ထောင်ပေါင်းစုံရောဆွေးနေတဲ့နိုင်ငံတစ်ခုအနေနဲ့အချို့ကိစ္စတွေမှာကျွန်တော်တို့ကမာတင်တင်သက်ဆိုင်နိုင်မလားဆိုတဲ့အခြေအနေကလည်းတစ်ဖက်ကမေးစရာဖြစ်လာတယ်။ကျွန်တော်အမြင်နဲ့ကျွန်တော်တင်ပြချင်တာကတော့နိုင်ငံရေးကိစ္စတွေပဲဖြစ်ဖြစ်၊ပြည်ဝရေးကိစ္စတွေပဲဖြစ်ဖြစ်အခြားအကြောင်းအရာကိစ္စတွေနဲ့ပတ်သက်လို့ပဲဖြစ်ဖြစ်နိုင်ငံတကာနဲ့ဆက်ဆံတဲ့အခါမှာကျွန်တော်နိုင်ငံအနေနဲ့တကယ်အင်အားကြီးနိုင်ငံနဲ့ဆက်ဆံတဲ့အခါမှာကျွန်တော်ပြည်သူတွေရဲ့အကျိုးစီးပွားကိုတက်တက်ကြည့်ပြီးတော့ဆက်ဆံမှုလိုတယ်လို့ကျွန်တော်မြင်တော့ကျွန်တော်ဟုတ်ပြောလို့ပါတယ်။အခြေအချင်းအားဖြင့်တော့ကျွန်တော်အဓိကပြောချင်တာကဒီနေ့ကမ္ဘာမှာကအင်အားကြီးနိုင်ငံတစ်ခုအနေနဲ့အင်အားကြီးမှတော်တော်ကိုကြီးတဲ့နိုင်ငံတစ်ခုအနေနဲ့ရပ်တည်နေတဲ့အခြေအနေဖြစ်တယ်။အဲဒီအခြေအနေမျိုးမှာသူတို့နဲ့မိုင်းထောင်နဲ့ချီပြီးတော့နေနွေးဆက်ဆက်နေတဲ့အင်းရင်းနိုင်ငံတစ်ခုပြည်ထောင်အပေါင်းဆုံးရောတွေးနေတဲ့နိုင်ငံတစ်ခုအနေနဲ့သူတို့နဲ့ဆက်ဆံတဲ့အခါမှာဘယ်လိုဆက်ဆံရမလဲ။သူတို့မဟုတ်လို့ရှိရင်ကျွန်တော်ပြည်သူတွေရဲ့အကျိုးကိုတက်တက်ကြည့်ပြီးတော့ဘယ်လိုဆက်ဆံရမလဲဆိုတဲ့ကိစ္စနဲ့ပတ်သက်လို့ကျွန်တော်ပြည်သူတွေနောက်တစ်ခုကအဓိကတော့ကျွန်တော်တိုင်းပြည်ပေါင်းစုံတဲ့ပုံစံတွေအနေနဲ့ဒီကိစ္စကိုချက်ချင်းချင်းချင်းလုံးကြနိုင်မယ်လို့ကျွန်တော်အနေနဲ့ပြောလိမ့်မှာ
ဟုတ်ကဲ့ခင်ဗျာကိုအောင်မိုးစောလီလိုင်းပေါ်မှာခဏနေပြီးပေါ့ခင်ဗျာဦးရထွန်းလေးလီလိုင်းပေါ်ခဏနေပြီးပေါ့ကျွန်တော်တော့ရှင်နေပြန်ပြီးလှည့်ပေးကြပါတယ်ဦးချင်းမြစ်ကိုရင်လုံးဖိတ်ခေါ်ကြပါတယ်ဦးချင်းမြစ်ရဲ့သူသေးကတရုတ်နဲ့ဒီညီငယ်ကြီးလုပ်ငန်းတွေဆက်ဆက်တာကိုအဓိကထားပြီးတော့ဆွေးနွေးမြေးမြန်းစေချင်ပါတယ်
ဟုတ်ကဲ့ရှာကျွန်တော်တို့ဂျပန်မဟာမိတ်ဖွဲ့ကတရုတ်ငင်းကြီးလုပ်ငန်းရှင်မှာပါဝင်ဖို့သူကအချို့ပြလာတာအပိုင်းမဆိုင်ရင်ဒါနဲ့ကျွန်တော်တို့90ကျော်ကျွန်တော်တို့ဒီကိုချင်းချင်းတိုင်းနာချင်းချင်းဖြစ်လာတဲ့ကျွန်တော်စစ်ပွဲတွေကဒီနေ့ချီမငြိမ့်နိုင်တာကျွန်တော်တို့မြန်မာဟိုစစ်တဲ့ကျွန်တော်တို့စစ်အာဏာရှင်တွေဆင်းရဲခြင်းရဲ့အုပ်ချုပ်ခဲ့တဲ့ခေါင်းဆောင်တွေအတုံးမကျလို့ဒီလိုပဲကျွန်တော်တို့တွက်တယ်ခင်ဗျာဘာကြောင့်လဲဆိုတော့သူတို့ဆက်လာတဲ့ဟိုကသူတို့ရဲ့ကျွန်တော်တို့ဟောပေါ့ဒီချောင်းရကြီးကြော်တာကြီးကလူကမြို့သားကျူစီဘာမြို့သားကျူစီဘာလို့ပြောတယ်မြို့သားနိုင်ငံကြီးတို့လည်းပြောတယ်တကယ်တော့လုပ်နေတာကဒီလိုဖြစ်မလာဘူးသူတို့တကယ်မြို့သားကျူစီဘာမြို့သားနိုင်ငံကြီးလုပ်မယ်ဆိုရင်ကျွန်တော်တို့တိုင်းနာအချင်းချင်းညီကိုတွေအချင်းချင်းအားလုံးဟာပြည့်မြတ်နေရမယ့်အချိန်ရောက်နေပါပြီဒါကြောင့်လည်းကျွန်တော်တို့စစ်အာဏာရှင်လက်ထက်အဆင်ပြေနေပြီးတော့ကျွန်တော်တို့ဟိုနဝတ္တနာဖခေအစိုးရလက်ထက်တုန်းကလည်းကျွန်တော်တို့စစ်အာဏာရှင်တွေဟိုငမင်းငါဆိုင်ဆိုင်ရောက်လုပ်ခဲ့တယ်ပြုတ်ကြီးရလဲအတာခွေပြီးခဲ့တယ်တာခွေပြီးပြီမဲ့ကျွန်တော်လူငယ်ရင်းကောင်စီမှာအတာခွေပြီးခဲ့တယ်ဒါမဲ့ကျွန်တော်တို့အတာခွေပြီးတာတဲ့ကျွန်တော်တို့ကပြီးလဲရတဲ့သဘောဝတ္တန်ဇာတာတွေကကျွန်တော်တို့ကရှုံးပါတယ်ဒါကြောင့်ကျွန်တော်တို့ဒီချိန်မှာကျွန်တော်တို့တိုင်းသားအချင်းချင်းဟိုခေါင်းဆောင်နေတယ်ကျွန်တော်တို့နိုင်ငံတော်အကြီးအကဲတွေကစာရင်းပေါ်မှာသူတို့ပေါ်မှာမူတည်ပါတယ်ဒီမှာလေ
ဟုတ်ကဲ့ခင်ဗျကျွန်တော်နောက်ဆက်သွားရှင်တူလှည့်ပေးကြပါမယ်ဦးတန်းလွင်ဦးတန်းလွင်တို့တို့တို့ဆွေးနွေးမြေမြန်လို့ရပါတယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျအဲ့မှာဦးချင်းမြပြောထားတဲ့ဟာတွေအားလုံးကိုကျွန်တော်ထောက်ခံပါတယ်။ကျွန်တော်နိုင်ငံကအစောကြီးတည်းကတရုတ်လက်ထက်ရောက်ကြပါ။ဦးနေဝင်းရဲ့အဖေကဥထုခလို့ခေါ်တယ်။အဲ့ဒါတရုတ်ကြီးတဲ့။ကျွန်တော်တို့အားလုံးကတရုတ်လက်အောက်ပါအကြာကြီးနေခဲ့ပြီ။ဘယ်တော့မှမကောင်းမဲ့ဘူး။အဲ့ဒါပဲပြောချင်ပါတယ
်။ဟုတ်ကဲ့ဦးတန်းလေးကျေးဇူးပါ။ကျွန်တော်နောက်ထပ်သရရှင်တူပြန်လှည့်ပေးချင်ပါတယ်။ဦးကိုတီးလည်းမူဆွေးနွေးမြေမြန်လို့ရပါတယ်
။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်အနေနဲ့ကတော့နော်လက်ရှိအစိုးရရောအရင်အစိုးရရောသူလုပ်နေတာကတော့ကျွန်တော်တို့တိတ်တော့သဘောမချဘူးကြာ။ဘာဖြစ်လဲဆိုရင်နော်ကျွန်တော်တို့အခုနော်တရုတ်ကတော့ဝင်ရောက်ပြီးတော့ဆက်ဖက်တယ်ဆိုပြောတာ။ကျွန်တော်တို့ဗမာပြည်သူချင်းချင်းဗမာနိုင်ငံသားချင်းချင်းကဘာဖြစ်လို့နော်နေလည်းလက်စားပြီးတော့ကျွန်တော်တို့ပြည်သူတိုင်းသားပြည်သူတွေဖိနှိပ်နေရတယ်လေ။ကိုချင်းချင်းနော်ညီညွတ်အောင်လှုပ်လို့ရရတဲ့ဒါနဲ့ဘာဖြစ်လို့မလုပ်လဲ။ ไอ้ด่านในงานกันนี่วันยาวสักเท่าไหร่ก็เจอแล้วแต่เลือดที่เฟรชีเลยเนาะที่จะเฟรชีเลยที่ดูพินัยผู้ไปตรวจแล้วในงานอู่ชั่วผู้ไปตรวจแล้วสั่งลาไปจะน้องมีอะไรกันนะ
โอเค
เนาะที่เอาเรื่องมาเก่าเว้ยจะน้องพี่ว่าไม่ใช่เนาะไม่ได้กันเนี่ยน้องพี่นี่เนี่ยไอ้ลูไอ้ที่เฟรชีเลยป่าวไม่รู้เลยว่าเวลาส่วนไอ้ที่ลูป่าวไม่มาไอ้ที่เฟรชีป่าวไม่มาจะรู้แต่ละปีดูเลยอะเนาะเนี่ยตายอะไรအဖွဲ့အစည်းကိုရောက်နိုင်မှာဖြစ်ပါတယ်ခင်ဗျာ
โอเคကောမူဆိုရင်ကျွန်တော်တို့အချိန်ရှိနေအချိန်ယူနေအကသက်ရှိနေလို့ကျွန်တော်အရင်နောက်ကိုဦးရထွန်းကိုကျွန်တော်နောက်ဆုံးအလှည့်ပြန်ပြေးလိုက်ချင်ပါတယ်အဲအခုလို့ဒီအခုခုနဆွေးနွေးသွားတာဦးရထွန်းကြားမိပါပါကျွန်တော်တမနေ့လောက်တော့ချိန်ရပါတယ်အဲဒီအခုဒီတရုတ်နိုင်ငံကနေပြီးတော့အခုလို့ညီတိုင်းလုပ်ငန်းစဉ်တွေမှာအခုဆွေးနွေးလာဆွေးနွေးဖို့ကြိုးစားတယ်သူတို့ဝင်ရောက်ညှိနှိုင်းပြီးဖို့ကြိုးစားတဲ့ကိစ္စကတကယ်ပဲအဆင်ပြေမယ်ထင်လားအလားလာကောင်းထွက်မယ်ထင်လားကိုဦးရထွန်းအမြင်သိချင်ပါတယ်
အဲမအားဦးဆုံးတော့သူတို့ဒီလိုဝင်ရောက်မှာဖြစ်တယ်ဆိုတဲ့ဥစ္စာကစေတနာတန်တန်နဲ့ဝင်ရောက်ဟိုဝင်ရောက်ပြီးတော့ဆက်ဖက်တာမျိုးဝင်ရောက်ပြီးတော့ဆောင်ရွက်ပေးတာညှိနှိုင်းပေးတာမျိုးဖြစ်ဖို့တော့လိုတယ်အဲ့ဒါတော့အရေးကြီးဆုံးပဲအဲ့ဒီအပေါ်မှာဒီ policy ရတိုင်းရင်းသားတွေကိုကျွန်တော်တို့ကအဲဒီကျွန်တော်တို့နိုင်ငံကပြင်သုံးမဲ့ policy ရပြောမယ်ဆိုရင်တော့ကျွန်တော်တို့က democracy ဖက်ဒရယ်စနစ်ကိုပေးဖို့ကျွန်တော်တို့ကသဘောတူထားပြီးသားဖြစ်တဲ့အခါကျတော့အဲ့ဒီဟာမှာကျွန်တော်တို့ကရှင်းရှင်းလင်းလင်းဒီအဲ့ဒီလမ်းကြောင်းအတိုင်းထောင်ရွက်နိုင်ဖို့လိုတယ်ဗျ။အဲ့ဒါရှင်းပြနိုင်တယ်ဆိုရင်တော့ကျွန်တော်တို့ကပြေးမယ်ဆိုတော့အတိုင်းလားအခွင့်အရေးကပြုတ်ပြီးတဲ့တာပါတယ်။ပြုတ်ပြီးကစီးစီးညွေစီးလုံးညွေနဲ့ကိုပိုင်အုပ်ချုပ်ခွင့်ဆိုတဲ့ဟာလောက်ပဲပေးတာကိုဆိုတော့အဲ့ဒီအပေါ်မှာကျွန်တော်တို့ခေါင်းဆောင်တွေကအဲ့ဒီဘက်ကနေပြီးတော့ချင်းကပ်ပြီးတော့ကျွန်တော်တို့ဒီဝင်ပြီးကိုကြီးထောင်ရပေးဖို့အဲကိုကြီးတောင်းမယ်အဲဆိုလို့ရှိရင်တော့မဆိုးဘူးလို့ဒီသဘောထောင်နိုင်တယ်လို့ကျွန်တော်ကတော့ယူဆတယ
်ဟုတ်ကဲ့အလား
ပြောချင်တာကတော့ကျွန်တော်တို့ကဒီပြည်ရဲ့အဲဒီအားနေချက်ပေါ့နော်အားနေချက်နဲ့ကျွန်တော်တို့ပြည်ရဲ့အားသာချက်နဲ့ပေါင်းစပ်ပြီးတဲ့အခါကျတော့ကျွန်တော်တို့ကငင်းငင်းဒီဖြစ်စဉ်ဒီပြိပခတ်ကိုငင်းငန်းတော့အဲရှေ့ထောင်နိုင်လို့မယ်လို့ကျွန်
တော်ကတော့အဲ့လိုတုံးတ
က်ပ
ဲ။ဟုတ်ကဲ့ကျွန်တော်ဒိုင်ရိုက်ဒီလိုက်အစီအစဉ်အခုချိန်ဆသွားလို့ပါ။ပေါင်းဆွနေပြီးတဲ့ဥအောင်မူဇော်ဦးရဲ့ထွန်းဦးညွတ်လာနဲ့ကျွန်တော်တို့ရှင်နေများအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ဒိုင်ရိုက်ဒီလိုက်အစီအစဉ်ဒီမှာပဲညနာခွင့်ပေးပါ။
ကိုယ်တိုင်ရုံစီစဉ်ထုတ်လွှင့်ခဲ့တဲ့အင်္ဂါညတိုက်ရိုက်လီလိုင်းဆွေးနွေးခန်းကိုပြန်ပြီးနှာစင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနအီစာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးတော့နှာစင်နိုင်ပါတယ်။ဗုဒ္ဓဦးနေ့ညပိုင်းမှာတော့လူလူချမ်းမာရေးဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်နဲ့အားကစားသတင်းလွှာသတင်းပတ်ဆင်ခန္ဓာတွေနှာစင်ကြရမှာပါရှင်။အခုဒီကနေ့မနေ့ဖက်ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းချင်းချက်ကိုမတ်သိန်းကြီးခိုင်ပြောပြပေးပါဦးမယ်ရှင
်။အမေရိကန်မျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ကိုရာဒုကဖယ်ရှားလိုက်တာကသမ္မတဒေါ်နယ်ထရန့်ရဲ့နိုင်ငံခြားရေးမူဝါဒပြောင်းလဲမှုသဘောမသက်ရောက်ဘူးလို့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကပြောဆိုလိုက်ပါတယ်။အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဂျွန်ဘောတန်ကိုအင်္ဂါနေ့မှာပဲရာဒုကဖယ်ရှားတဲ့အကြောင်းသမ္မတထရန့်ကကြေညာခဲ့တာဖြစ်ပါတယ်။စက်တင်ဘာလ18ရက်နေ့မှာကျင်းပမဲ့အစ္စရေးနိုင်ငံရွေးကောက်ပွဲမှာအနိုင်ရခဲ့ရင်သိမ့်ပိုက်ခံအနောက်ဘက်ကဒေသတစ်စိတ်တစ်ပိုင်းကိုအစ္စရေးပိုင်နယ်တွေထည့်သွင်းဖို့အစီအစဉ်ရှိတယ်လို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကပြောဆိုလိုက်ပါတယ်။အင်္ဂါနေ့ကတရက်ထုတ်လွှင့်ခဲ့တဲ့ရုပ်မြင်သံကြားအစီအစဉ်မှာသူကဂျော်ဒန်လွင်ပြင်နဲ့ပင်လယ်ပြင်မြောက်ပိုင်းကိုအစ္စရေးအချုပ်အခြာအနာပိုင်နယ်ထဲထည့်သွင်းဖို့စဉ်းစားထားတယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံတွင်းကလူ့အခွင့်အရေးချိုးဖောက်မှုတွေကိုရာဇဝတ်ကြောင်းအရအေးအေးယူတရားစွဲဆိုနိုင်ရေးလုပ်ငန်းစဉ်စတင်လိုက်တဲ့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်တရားဖွဲ့စည်းမှုကိုမြန်မာအစိုးရကအပြင်းအထန်ဆန့်ကျင်ကန့်ကွက်လိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျီနီဗာအခြေစိုက်ကုလသမဂ္ဂရဲ့မြန်မာတပ်အမတ်ကြီးဦးကျော်မိုးထွန်းကကုလသမဂ္ဂလူ့အခွင့်အရေးကောက်စီမှာစက်တင်ဘာလ10ရက်နေ့ကအခုလိုကန့်ကွက်တာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့ကုလသမဂ္ဂစုံစမ်းရေးအဖွဲ့အနေနဲ့မြန်မာနိုင်ငံတွင်းကဆိုးရွားတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေအပေါ်ရာဇဝတ်ကြောင့်အရေးယူတရားစွဲဆိုနိုင်ဖို့လုပ်ငန်းစဉ်တွေစတင်တာဖြစ်ပါတယ်
ဗိုလ်ရုံးနဲ့မနေ့ကထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမှတ်သိကြည့်ထိုက်ပြောပြပေးသွားတာပါရှင်အခုမနေ့အစီအစဉ်ထုတ်လို့ရေမှုကမှတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဒါရက်စမစ်ဖြစ်ပါတယ်ဒီကနေ့ညနေပဲ6:00ကနေ9:00အထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းတူမီတာ19.9MHz နဲ့ဆက်ငါတို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်တော်
This program has come to you from the Voice of America, Washington.